Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မလ23ရက်အင်္ဂါနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အတန်လွှင့်နေပါပြီရှင်ကျွန်မဆွေမြတ်မောပါတရုတ်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးနှစ်ယောက်တရုတ်နိုင်ငံမှာဖေးဆောင်ဆွေးနွေးမှုအတွင်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်အင်မတန်စိုးရိမ်ကြောင်းပြောကြားခဲ့ကြပါတယ်ကုလသမဂ္ဂကလည်းငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်အင်အားသုံးနေတာရပ်ဖို့တောင်းဆိုသလိုမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိခိုက်အောင်ဆက်လုပ်နေတဲ့အပေါ်စိုးရိမ်နေလို့ပြောကြားခဲ့ပါတယ်
။ The team is also very concerned over further efforts to undermine freedom of expression with increased pressure on independent media outlets. To date, at least 40 journalists have been arrested.
ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒီဒုတိယပြောခွင့်ရဖြစ်ပါတယ်။ EU ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအခြေအနေတွေယိုယွင်းနေတာစိုးရိမ်စရာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အဲဒီလိုပြောနေကြချိန်မှာပဲမန္တလေးလူနေရပ်ကွက်တစ်ခုအပေါ်ပြစ်ခတ်မှုကြောင့်အသက်9နှစ်အရွယ်မိန်းကလေးတယောက်သေဆုံးသွားပါတယ်။ဒီအကြောင်းတွေအပြည့်အစုံကိုတော့မကြားခင်မှာကြားရမှာပါ။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညင်ဦးနဲ့မန္တန်းလောင်တို့ကြီးညာပေးကြပါမယ်ရှင်
။အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်ကိုဆန္ဒပြကြတဲ့ပြည်သူတွေအပေါ်အကြမ်းဖက်နေနေနေပေမဲ့ဆန္ဒပြပွဲတွေကတော့နေညာမပြပေါ်ပေါက်နေပါလေ။ရန်ကုန်မြို့မြောက်ဥကလာ၊မရန်ကုန်၊စမ်းချောင်း၊တာမွေ၊တာကိတာနဲ့ကမာရွတ်လဲရန်တို့မှာဒီကနေ့မုံမလင်းခင်စူဝေးဆန္ဒပြခဲ့ကြတာပါ။ဒါ့အပြင်အာယုံဦးတပိတ်၊ရွေရှားတပိတ်၊လမ်းလျှောက်တပိတ်စတဲ့ပုံစံမျိုးမျိုးနဲ့လည်းစစ်အာဏာသိမ်းမှုဆန့်ကျင်ရေးပြည်သူတွေဆန္ဒထုတ်ပေါ်နေကြတာပါ။တိုင်းနယ်ပြည်နယ်တွေမှာတော့စစ်တပ်ကအင်အားသုံးဖြည့်ခွင်းနေတဲ့ကြားကအာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ပြီးတော့ပေါ်ပေါက်နေပါတယ်။မန္တလေးမှာမနေ့ကတနတ် TV တေဆုံသွားတဲ့လူငယ်နှစ်ဦးကတော့အသက်14နှစ်နဲ့15နှစ်အရွယ်တွေဖြစ်ပြီးစစ်တပ်ရဲ့လက်ချက်ကြောင့်တေဆုံသူတွေထဲမှာအသက်အငယ်ဆုံးဖြစ်တယ်လို့ Reuters သတင်းမှာရေးပါတယ်။အခုလိုအကြမ်းဖက်အနေနဲ့မျိုးတွေရှိနေပေမဲ့လည်းဒီကနေ့မနေ့ပိုင်းမှာပဲတန်ငါတပိတ်၊မြတောင်တပိတ်အပါဝင်တပိတ်စစ်ကြောင်းတွေလက်မောထွက်ဆန္ဒပြခဲ့ကြတာပါ။စကိုင်းတောင်ကြီးကျွန်းလမိထီလာရေဦးရေစကြိုးနဲ့ဘကိုးတို့တွေမှာလဲအာယုံဦးတပိတ်အပြင်ပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်ခဲ့ပါတယ်။ဘိတ်နဲ့ပသိမ်မှာလဲလူမဲ့တပိတ်တွေကျင်းပခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ချက်အရစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူ260ကျော်ရှိတဲ့အကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူအုပ်ချုပ်နေတာကိုဆန့်ကျင်တဲ့အရက်သားတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်ဆိုရင်လည်းအကြောင်းအကြမ်းဖက်ဖြိုခွင်းမှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေထိခိုက်ဒဏ်ရာရတဲ့အခြေအတွေလည်းပိုများလာတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောပါတယ်။
At least 224 civilians have been killed at the hands of security forces according to the UN Human Rights Office.
ဖမ်းဆီးချိန်တေဆုံးရသူတွေအပဝင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တေဆုံးရသူအရသာအနည်းဆုံး224ယောက်ရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကထုတ်ပြန်ထားပါတယ်။အမှန်တကယ်အရသာတေဆုံးမှုက250နဲ့အထက်ရှိနိုင်တယ်လို့ယုံကြည်ရပါတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူဖာရာဟတ်ကပြောဆိုသွားတာပါ။မြန်မာစစ်တပ်ကဖမ်းထားတဲ့သတင်းထောက်အနည်းဆုံး40ရှိတဲ့အကြောင်းနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုနှိပ်ကွပ်ပြီးလွတ်လွတ်လပ်လပ်ထုတ်ပေါ်ခွင့်မရအောင်လုပ်လာတဲ့အပေါ်ဆိုရင်လည်းအကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတဲ့လုပ်ရပ်ကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်အရာရှိ၂ယောက်နဲ့တပ်မတစ်ခုကိုတန်ခါအရေးယူလိုက်ပါတယ်။ဒါအပြင်တရုတ်နိုင်ငံခြားရေးဝန်ကြီးဝင်းရင်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့တို့တရုတ်နိုင်ငံမှာမနေ့ကတွေ့ဆုံတဲ့အချိန်မှာလဲမြန်မာအရေးကိုထည့်သွင်းဆွေးနွေးခဲ့ကြပြီးမြန်မာနိုင်ငံတွင်လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့နောက်နိုင်ငံစလုံးကအထူးဆိုရင်တဲ့အကြောင်းတွေ့ဆုံပွဲအပြီးထုတ်ပြန်တဲ့ပူရယ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ NLD အစိုးရကပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအဖြစ်မူလနေရာကိုပြန်လည်တာဝန်ပေးအပ်လိုက်တယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြေညာပါတယ်။မတ်လ23ရက်နေ့စွဲနဲ့ CRPH ရဲ့ထုတ်ပြန်ချက်မှာတော့ဒေါက်တာဝင်းမြတ်အေးအနေနဲ့လူကယ်ပြန်ဝန်ကြီးဌာနရဲ့မူလတာဝန်တွေထမ်းဆောင်နိုင်တဲ့အခြေအနေရှိတာကြောင့်မူလတာဝန်တွေဆက်ပြီးထမ်းဆောင်နေပါတယ်လို့ဖော်ပြထားပါတယ်။တမရအဝင်းမြင့်နဲ့အတိုင်မြင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်အယက်တာအစိုးရထိတ်တန့်အရာရှိအတော်များများကိုစစ်တပ်ကဖယ်ရှားပြီးတော့အုပ်ချုပ်နေတာကြောင့် CRPH ဘက်ကလည်းတက်ဆိုင်ရာဝန်ကြီးတွေကိုစားယာယီပြည်ထောင်စုဝန်ကြီးတွေခန့်အပ်တာဝန်ပေးအပ်နေတယ်လို့ဆိုပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီဘက်က CRPH ကိုမတရားအသိအဖြစ်ကြီးညာထားသလို CRPH ဘက်ကလည်းမြန်မာစစ်ကောင်စီအဖွဲ့ကိုအချမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ကြီးညာထားတာပါ CRPH နဲ့ဆက်ဆက်ပတ်သက်နေသူတွေကိုမတရားအသိပုံမှန်နဲ့အရေးယူမယ်လို့လည်းမြန်မာစစ်ကောင်စီကတတိပေးတာရရှိပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်တာပေးခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းတရဲ့ထွက်ဆိုထားတဲ့ဗီဒီယိုကိုစစ်အုပ်ချုပ်ရေးကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြသပါတယ် တော့ခင်ဂျီဖောင်ဒေးရှင်းဟာတောင်ဆန်းစုကြည်ကိုမျက်နှာလိုချင်တို့ရဲ့အတွက်နေရာကောင်းတစ်ခုဖြစ်တယ်လို့ဦးဖြိုးမင်းသိန်းကဒီဗီဒီယိုထဲမှာပြောဆိုထားပါတယ်သူအနေနဲ့တော့ခင်ဂျီဖောင်ဒေးရှင်းအတွက်အင်ချမြေ900မုတ်ကိစ္စဆောင်ရွက်ပေးခဲ့တယ်လို့ရွှေဒေါ်လာအဝတ်အထည်အစားအသောက်တွေကိုသူကိုယ်တိုင်တောင်ဆန်းစုကြည်ကိုပေးခဲ့တယ်လို့ပြောဆိုထားပါတယ်တော်အောင်ဆန်းစုကြည်ကိုရီးကိုရာပဲ33ပါတီအောင်နိုင်ရေးအတွက်ပဲ33ဒေါ်ခင်ကြီးဖောင်ဒေးရှင်းအတွက်ပဲ33လိုအပ်တယ်လို့၃ပါဆိုပြီးတော့ရွှေနဲ့ဒေါ်လာငွေတွေကိုသူကိုယ်တိုင်ပေးခဲ့တယ်လို့လည်းဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရွှေဂျာဒုက္ခသည်စခန်းမှာမနေ့တနင်္လာနေ့နောက်ပိုင်းကအကြီးအကျယ်မိလောင်ကြောင်းခဲ့တာကြောင့်လူ15ဦးထပ်မံတေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂကလင်းငယ်များရမုံဝင်အဖွဲ့ UNICEF ကပြောပါတယ်ဒီဖြစ်ရကြောင့်ဒုက္ခသည်စခန်းမှာလူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့လိုအပ်လာတယ်လို့လဲ UNICEF ပြောခွင့်ရသူ James Adler ကဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောဆိုသွားပါတယ် Cox's Bazar ကဘာလူခါလီဒုက္ခသည်စခန်းကနေလူထောင်ချီနေရပြောင်းရွှေ့ထားရပြီးတော့အပြည့်အစည်တွေကြမှာတိတ်ဆုံးသူတွေရှိမရှိတာဝန်ရှိသူတွေဒီကနေ့ဆက်ပြီးရှာဖွေနေပါတယ်မိလောင်မှုကြောင့်ထောင်နဲ့ချီတဲ့လူနေတဲ့တွေမိထဲပါသွားခဲ့တာပါကလေးတုံးအပါဝင်တည်ဆုံးသူအလုံးရဲ့အလောင်းတွေရုပ်လုံးမပေါ်လာအောင်မီးလောင်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကအတည်ပြုပါတယ်။မီးလောင်ရတဲ့အကြောင်းရင်းမသိရသေးသလိုစုံစမ်းစစ်ဆေးနေဆဲဖြစ်တယ်လို့လည်းအစင်မြေရဲ့အရာရှိဇက်ကီးယားဟူစင်ခန်ကပြောပါတယ်။အပီပီဆိုင်ရာလာချန်နေအဖွဲ့ဘင်္ဂလားဒေ့ရှ်ရုံးရဲ့အဆိုအရဒုက္ခသည်တွေရဲ့တဲပေါင်း19,000ကျော်မီးတဲ့ပါသွားပြီးတော့ထောင်နဲ့ချီတဲ့လူတွေကိုနေရပြောင်းရွှေ့ထားရတယ်လို့ဆိုပါတယ်။ဘလုခါလီဒုက္ခသည်စခန်းမှာခလုံးနေသူ13,400လောက်ရှိတယ်လို့လည်းလာချန်နေအဖွဲ့ကပြောပါတယ်။မြန်မြန်တွေ့သူတချို့ရဲ့အဆိုအရစခန်းကိုကာထားတဲ့တန်ဆူကြိုးတွေကြောင့်လူတွေပိတ်မိနေခဲ့ပြီးတချို့လည်းထိခဲ့ဒဏ်ရာရခဲ့တဲ့အတွေ့အဲ့ဒီတန်ဆူကြိုးတွေဖယ်ရှားပစ်ဖို့လဲလူမှုရေးအဖွဲ့တွေကဘင်္ဂလားဒေ့ရှ်အဆိုအရကိုတိုက်တွန်းလာပါတယ်။အပြည်ပြည်ဆိုင်ရာဒုက္ခသည်များအဖွဲ့ Refugee International ရဲ့ထုတ်ပြန်ချက်မှာတော့မီးလောင်မှုကြောင့်လူ9,000လောက်နေရာပြောင်းရွှေ့ထားရတယ်လို့ခန့်မှန်းထားပါတယ်။ကလင်းငယ်အတော်များများပျောက်ဆုံးနေဆဲဖြစ်ပြီးဘလောက်ထိခိုက်ပျက်စီးသွားသလဲဆိုတာအတိအကျမသိရသေးဘူးလို့လည်းဖော်ပြထားပါတယ်။စခန်းမှာခလုံးနေတဲ့ဒုက္ခသည်အများစုက2019ခုနှစ်မှာမြန်မာလုံခြုံရေးတပ်ရဲ့နေနေမှုကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးလာသူတွေဖြစ်ပါတယ်။ရွှေချားဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့တော့ပြောဆိုထားပါတယ်။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိမိုင်းတိုမီတာ19ကီလိုဟတ်15653ညာမိုင်းတိုမီတာ25ကီလိုဟတ်11803ညာမိုင်းတိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာမိုင်းနက်မီတာ190ကီလိုဟတ်15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်ပြည်သူ့စုအနေနဲ့သူ့ရဲ့လက်တွဲဘက်နိုင်ငံတွေနဲ့ဆက်ဆံရေးပြန်လည်တည်ဆောက်တဲ့နေရာမှာနီတူမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်မဟာမိတ်နိုင်ငံတွေနဲ့အရင်ဆုံးဦးစားပေးဆောင်ရွက်သွားမယ်လို့နိုင်ငံချင်းဝန်ကြီးအန်တိုနီဘလင်ကန်ကအင်္ဂါနေ့မှာပြောပါရယ်အင်္ဂါနေ့နှောင်းပိုင်းမှာစတင်တဲ့နီတူဝန်ကြီးအဆင့်ဆွေးနွေးပွဲမလုပ်ခင်လေနီတူအတွင်းမှူးချုပ်ယန်စတိုလ်ဒန်ဘတ်နဲ့အတူဘယ်ဂျီယံနိုင်ငံဘရာဇယ်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်ဆိုရရဲ့မဟာမိတ်တွေပေါ်ခိုင်မာတဲ့ရည်တည်ချက်ကိုနိုင်ငံချင်းဝန်ကြီးဘလင်ကန်ကပြောဆိုသွားတာဖြစ်ပါရယ်အမေရိကန်ဆိုရရဲ့အခုလိုမျိုးချင်းကပ်မှုအသစ်ကိုကြိုးဆိုတယ်လို့နီတူအတွင်းမှူးချုပ်ကပြန်လည်တုံ့ပြန်လိုပဲအတ္တလန္တိတ်တစ်ဖက်ချက်နိုင်ငံများအကြားဆက်ဆံရေးအတွက်အခမ်းအနားသစ်စတင်ဖို့အတွက်ခွင့်လန်းဖြစ်တယ်လို့လည်းဆိုရတယ်။ဘရာဇီးမြို့မှာနှစ်ခဲကြလုံးမဲ့ဒီအစည်းအဝေးတွင်အဓိကအကြောင်းရပ်တွေထဲမှာအာဖဂန်နစ္စတန်မှာရှိတဲ့နီတိုတက်ကိစ္စတွေလည်းပါပါလိမ့်မယ်။အရှေ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အာဖဂန်ကတာလီဘန်အဖွဲ့တို့ကြားပြီးခဲ့တဲ့နှစ်ကရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အရအမေရိကန်တပ်တွေအားလုံးမေလ၁ရက်နေ့နောက်ဆုံးထားပြီးတော့အာဖဂန်နစ္စတန်ကနေပြီးတော့ဆုတ်ခွာအောင်ဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးကတော့ဒီအခြေအနေကိုပြန်လည်သုံးသပ်နေပြီးတော့အခုစီဝေးအတွက်မှာအမေရိကန်စဉ်းစားချက်ကိုတင်ပြမှာဖြစ်တယ်လို့ပဲနေတိုးမဟာမိတ်နိုင်ငံတွေရဲ့ယူဆကလည်းနားထောင်မယ်လို့ဆိုပါတယ်။အမေရိကန်ပြည်သူ့အနေနဲ့ဘလို့ဆုံးဖြတ်ချက်ပဲဖြစ်ဖြစ်ဒီစီးရေးပူးပေါင်းမှုမှာပါဝင်တဲ့တိုင်းပြည်တွေနဲ့ဆွေးနွေးညှိနှိုင်းသွားမယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးကပြောဆိုပါတယ်။အမေရိကန်ပြည်သူ့ကိုလိုရာဒိုပြည်နယ်ဘိုလ်ဒါမြို့ကကွန်ဆူဆိုင်တစ်ခုတွင်တိုင်းလာနေကပစ်ခတ်မှုမှာလူ10ဦးသေဆုံးသွားတယ်လို့ဘိုလ်ဒါမြို့ရဲကပြောပါတယ်။တည်ဆုံးတဲ့အထဲမှာတနပ်ဖြစ်တဲ့ဆိုတဲ့သတင်းကြောင့်အခင်းဖြစ်ပွားရာကိုပထမဆုံးရောက်ရှိလာတဲ့ရဲအယားရှိ Irritability လဲပါဝင်တယ်လို့ Border ရဲတပ်ဖွဲ့အကြီးကဲ Morris Haru ကပြောပါရယ်ဖြစ်ရမှာတန်လျာရှိသူတူကိုဖမ်းဆီးထားပြီးတော့စုံစမ်းစစ်ဆေးမှုတွေဟာ9ရက်ထက်မနည်းအချိန်ယူရနိုင်တယ်လို့ရဲတပ်ဖွဲ့အကြီးကဲ Haru ကမနေ့ညကသတင်းတောက်တွေကိုရှင်းလင်းပြောခဲ့ပါရယ်ဒီတိုက်ခိုက်မှုဘာကြောင့်ဖြစ်တယ်လဲဆိုတာကိုတုံ့တက်ပြောဆိုဖို့စောလုံးသေးတယ်လို့ KI တရားရုံးရှင်းနေ Michael Doherty ကပြောပါရယ်ပစ်ခတ်မှုကြောင့်ဘိုလ်ဒါမျိုးဟာအလွန်မင်းကိုထိတ်လန့်ကြောက်ရွံ့စရာခံစားနေရတယ်လို့လည်းသူကပြောပါရယ်ပုံမှန်နေစဉ်လိုဈေးဝယ်ထွက်နေတဲ့မျိုးကန်တွေဟာအခုဖမ်းခံထားတဲ့တနတ်သမားရဲ့လက်ချက်ကြောင့်ရုတ်ရက်ကြီးထိခိုက်သေဆုံးကြရတာဖြစ်တယ်လို့ဒေါက်တာဒီကပြောပါရယ် ဒီကိစ္စနဲ့ပတ်သက်လို့တရားမျှတမှုရအောင်လို့ဆောင်ရွက်စရာရှိတာအားလုံးကိုဆောင်ရွက်သွားမယ်လို့လည်းခရိုင်တရားရုံးရှိနေကပြောပါတယ်ခရိုင်တရားရေးရှိနေကပြောပါတယ်အမေရိကန်ပြည်သူတွေမှာအခုလိုမျိုးအစုအပြုံလိုက်ပြစ်ခတ်ခံရမှုတွေဖြစ်တာကြောင့်နိုင်ငံတွင်တနက်ကင်ဆောင်ခွင့်ရယူခွင့်နဲ့ပတ်သက်လို့အငင်းပွားမှုတွေပြန်ဖြစ်လာပါတယ်တနက်ကင်ကြမ်းဖက်မှုတွေကိုလျှော့ချနိုင်မှုအတွက်အထက်လွှတ်တော်တရားရေးကော်မတီကြားနာပွဲတစ်ခုကိုဒီနေ့အင်္ဂါနေ့မှာပြုလုပ်ဖို့ရှိပါတယ်ကိုလိုရာဒိုပြည်နယ်အတွင်းမှာအခုလိုမျိုးအစုအပြုံလိုက်ပြစ်ခတ်ခံရတာမျိုးတွေပြီးခဲ့တဲ့နှစ်တွေအတွင်းမှာလည်းရှိခဲ့ပူပါတယ်အော်ရာကရုပ်ရှင်ဝင်တစ်ခုမှာ2012ခုနှစ်ကပြစ်ခတ်မှုကိုလံပန်းမျိုးကကြောင်းတစ်ခုမှာ1999ခုနှစ်ကပြစ်ခတ်မှုတွေဖြစ်ခဲ့ပူပါတယ်ကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်နေတဲ့ AstraZeneca ကုမ္ပဏီကထုတ်ပြန်လိုက်တဲ့ဆေးဘက်ဆိုင်ရာသတင်းအချက်အလက်ပေါ်မှာအမေရိကန်စူရဘက်ကစိုးရိမ်မှုရှိနေပါတယ် AstraZeneca ကုမ္ပဏီကသူစမ်းသပ်နေတဲ့ကာကွယ်ဆေးဟာပြင်းထန်တဲ့ရောဂါလက္ခဏာရှိသူတွေဒါမှမဟုတ်ဆေးရုံတက်ကူးသားမှုခံယူနေသူတွေအပေါ်မှာလည်းတရားရဂိုင်းနှုံဆေးအာဏိသင်ထိရောက်မှုရှိတယ်လို့ပြောဆိုလိုက်ပြီးတော့နိုင်ပိုင်းအကြမှာပဲအမေရိကန်စူရအတွက်ဒီစီဝါဘေးအန္တရာယ်ကင်းရေးစောင့်ချက်ကြီးကြပ်နေတဲ့ agency DSMB ရဲ့ပြောဆိုချက်ခုလိုထွက်လာတာပါ။ဗြိတိန်နဲ့ Sweden နှစ်နိုင်ငံပူးတွဲလုပ်နေတဲ့ AstraZeneca ကုမ္ပဏီမှာအသုံးပြုတဲ့ကာကွယ်ဆေးစမ်းသပ်မှုဆိုင်ရာသတင်းအချက်အလက်တွေကနောက်ဆုံးအချက်အလက်တွေမဟုတ်ဘဲနဲ့အဟောင်းအယားတွေဖြစ်နိုင်ခြေရှိတာကြောင့်ဆေးအာဏိသင်ထိရောက်မှုမမှန်ကန်တာမပြည့်စုံတာမျိုးဖြစ်နိုင်ခြေရှိတယ်ဆိုပြီးတော့အင်္ဂါနေ့အစောပိုင်းမှာပဲ DSMB ကကြေညာချက်ထုတ်တာပါ။ဗြိတိန် Oxford တက္ကသိုလ်နဲ့ပူးပေါင်းပြီးတော့ကာကွယ်ဆေးထုတ်လုပ်နေတဲ့ AstraZeneca ကတော့အမေရိကန်ကလူပေါင်း 3,000 ကျော်နဲ့သူ့ရဲ့ကာကွယ်ဆေးကိုစမ်းသပ်ထားတာဖြစ်ပြီးတော့ဆေးအာဏိသင်ထိရောက်မှု100ရာခိုင်နှုန်းရှိတဲ့ကြောင်းတင်းလာနေမှာပဲပြောဆိုထားပါတယ်။ AstraZeneca ကုမ္ပဏီအနေနဲ့သူ့ရဲ့ကာကွယ်ဆေးတွေကိုအစစ်ဆေးခံနိုင်ဖို့အတွက်အမှန်ကန်မှုအရှိဆုံးနောက်ဆုံးရသတင်းအချက်အလက်တွေကိုအများပြည်သူကြည့်နိုင်ဖို့အတွက်အများဆုံးထုတ်ပြန်ပေးဖို့လေ DSMB ကတိုက်တွန်းထားပါတယ
်။ထိတ်တန့်ရောက်တဲ့တွေကိုမန္တလေးနဲ့ကိုသားညုံဦးတို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့မတ်လ23ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာနိုင်ငံမှာဆရာနာတင်ထားတဲ့အပေါ်ပြည်သူတွေကပုံစံမျိုးစုံနဲ့ဆက်ပြီးကန့်ကွက်နေတာကိုတပ်ကပြစ်ခတ်နှိမ်နင်းနေချိန်မှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်အင်မတန်စိတ်ပူပန်စိုးရိမ်နေလို့တရုတ်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးနှစ်ယောက်တွေ့ဆုံဆွေးနွေးခြင်းမှာပြောကြားခဲ့ကြပါတယ်တရုတ်နိုင်ငံကြားရေးဝန်ကြီးဝမ်ယီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့တရုတ်နိုင်ငံဂွီလဲမြို့မှာမနေ့တုန်းကတွေ့ဆုံမှုအတွင်းခုလိုပြောခဲ့ကြတာပါနောက်ထပ်ပဋိပက္ခတွေသွေးထွက်တန်းရုံမှုတွေကိုရှောင်ရှားနိုင်ဖို့အတွက်မြန်မာနိုင်ငံကတက်ဆိုင်တဲ့အဖွဲ့တွေအားလုံးအနေနဲ့ဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းတွေကနေနိုင်ငံရေးအဖြစ်ရှာတဲ့နီးလန်းကိုတရုတ်နဲ့ရုရှားကထောက်ခံတယ်လို့တွေ့ဆုံပွဲအပြီးနိုင်ငံသားရေးဝန်ကြီးနှစ်ယောက်ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြည်ပနိုင်ငံတွေကမြန်မာနိုင်ငံပြဿနာကိုခုတုံးလုပ်ပြီးသူတို့အကျိုးမြတ်အတွက်အခွင့်အရေးမယူနိုင်အောင်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လုပ်သွားနိုင်ဖို့အတွက်မြန်မာနိုင်ငံတဲကတက်ဆိုင်တဲ့အဖွဲ့အားလုံးဆွေးနွေးညှိနှိုင်းပြီးနိုင်ငံရေးအဖြေရှာရေးအတွက်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဖရော့ဖ်တို့ဆွေးနွေးစဉ်မှာသဘောတူပြောကြားခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီရဲနဲ့စစ်တပ်ကဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာကြောင့်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်တာဝန်နဲ့ဒုတိယပြည်ထောင်ရေးဝန်ကြီးတာဝန်ယူထားသူဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ဆိုးအပြင်ရန်ကုန်မြို့ကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းနေတဲ့တပ်မ89မန္တလေးကဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းတဲ့တပ်မ33တို့ကိုအမေရိကန်အစိုးရကမနေ့ကပဲတန်းခတ်အရေးယူခဲ့ပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနရဲ့အရေးယူတန်းခတ်ချက်အရတန်းခတ်လိုက်သူတွေနဲ့သူတို့နဲ့ပတ်သက်နေတဲ့လုပ်ငန်းတွေပိုင်ဆိုင်မှုတွေအားလုံးကိုအမေရိကန်ဗဏ္ဍာရေးဌာနကထိန်းချုပ်ပိတ်ပင်လိုက်တာပါ။ငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်တွေကတေစီလောက်အောင်အကြမ်းဖက်နေမှုကိုရပ်ကိုရရမယ်လို့နိုင်ငံသားပိုင်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာညွှန်ကြားရေးမှူးအန်ဒရီယာဂက်ဂီကထုတ်ပြန်ချက်မှာပြောကြားထားပါတယ်ဆီယနာတင်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ထိခိုက်အောင်လုပ်နေတယ်လို့ကုလသမဂ္ဂကလည်းပြောကြားခဲ့ပါတယ
် The team is also very concerned over further efforts to undermine freedom of expression with increased pressure on independent media outlets
မြန်မာနိုင်ငံမှာဗက်လိုက်မှုကင်းတဲ့သတင်းဌာနတွေအပေါ် PR တွေတိုးပေးနေပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ထိခိုက်အောင်ဆက်လုပ်နေတဲ့အပေါ်မြန်မာနိုင်ငံတဲကကုလသမဂ္ဂအဖွဲ့အစည်းတွေအားလုံးကစိုးရိမ်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟာကမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါလော်လော့ဆယ်အထိဖမ်းဆီးခံရတဲ့သတင်းထောက်40ထဲမှာရှိတယ်လို့သူကပြောပါတယ်ဆစ်အာနာတင်ခဲ့တဲ့ February 1ရက်နေ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့လူတွေတေဆုံးနေတာကိုမြန်မာနိုင်ငံကကုလသမဂ္ဂအဖွဲ့အစည်းတွေကအင်မတန်စိုးရိမ်နေကြောင်းနဲ့ငြိမ်းချမ်းစွာဆန္ဒပြနေသူတွေအပေါ်စစ်တပ်ကအင်အားသုံးနှိမ်နင်းနေတာရပ်ဖို့ဆက်ပြီးတောင်းဆိုကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတွေ့ရမှုချုပ်ရဲ့ဒုတိယပြောခွင့်ရကပြောကြားခဲ့ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့စည်းရင်းအရာ လုံချုံရီရဲ့လက်ချက်နဲ့တေဆုံးခဲ့တဲ့အရသားဟာ224ယောက်ထံပင်ရှိနေပေမဲ့တကယ်တေဆုံးတဲ့အရေးအတွက်ဟာ250ထက်ကျော်နိုင်တယ်လို့ယုံကြည်ထားကြောင်းလည်းကုလသမဂ္ဂကပြောကြားခဲ့ပါတယ်။ EU ဥရောပသမဂ္ဂကတော့စစ်တပ်ရဲ့လက်ချက်နဲ့တေဆုံးသူဟာ250ကျော်ပြီလို့ပြောပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဆိုးလာနေတာစိတ်မကောင်းစရာပဲလို့ဥရောပသမဂ္ဂနိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကပြောကြားခဲ့ပါတယ်။
On Myanmar, we took stock of the situation in the country, which sadly continues to deteriorate dramatically following the military coup.
မြန်မာနိုင်ငံကအခြေအနေတွေကို EU ကစောင့်ကြည့်မှတ်တမ်းတင်နေပါတယ်။ဆရာနာသိမ်းခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေပိုပြီးယိုယွင်းလာနေတာစိတ်မကောင်းဖြစ်စရာပါ။ဆန္ဒပြသူတွေကိုစစ်တပ်ကစစ်မြေပြင်မှာတုံးတဲ့လက်နက်တွေတုံးပစ်ခတ်မှုကြောင့်တေဆုံးသူ250ထံမင်းရှိနေပါပြီ။ဆက်လက်ဖိနှိပ်မှုတွေမှာတာဝန်ရှိသူ7ယောက်ကို EU ကတန်ခတ်အရေးယူခဲ့တယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရယ်ကပြောကြားခဲ့တာဖြစ်ပါတယ်။မတ်လ22ရက်တနင်္လာနေ့ကတန်ခတ်ပိတ်ဆို့ခဲ့သူ7ယောက်ထဲမှဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပြင်ဆရာနာသိမ့်မှုမှတာဝန်ရှိတဲ့ဒုတက်မတော်ဦးမြင့်ဆွေရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးအာနာသိန်းနာဆကကောင်စီထဲမှပါဝင်တဲ့စစ်တပ်အကြီးအကဲတွေပါဝင်ပါတယ်။အခုလိုမျိုးနိုင်ငံတကာကဖိအားပေးနေချိန်မှာပဲစစ်တပ်ကပြည်သူတွေပေါ်ပြစ်ခတ်မှုတွေကိုဆက်ပြီးလုပ်နေပါတယ်။ဒီနေ့ပဲမန္တလေးမြို့မှာတပ်တွေပြစ်ခတ်လို့တေဆုံးသူ၄ယောက်ရှိပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါတယ်။တေဆုံးသူတယောက်ဆိုရင်အသက်9နှစ်အရွယ်မိန်းကလေးငယ်ဖြစ်ပါတယ်။မန္တလေးမှာဒီရက်ပိုင်းအတွင်းပြစ်ခတ်ခံရလို့တေဆုံးသူတွေထဲမှာအခုလိုမျိုးအသက်18နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။အသက်20ကျော်လူငယ်တွေလည်းအများအပြားပါဝင်ပါတယ်။မန္တလေးမြရည်နန္ဒာအိယာကလူနေအိမ်တွေကိုတနင်္လာနေ့ကပြစ်ခတ်မှုအတွင်းမှာတနက်ထိမှန်တေဆုံးခဲ့တဲ့အသက်14နှစ်အရွယ်ကိုထွန်းထွန်းအောင်ရဲ့အတုပအခမ်းအနားကိုတော့ဒီကနေ့ပြုလုပ်ပါရယ်ကိုထွန်းထွန်းအောင်ရဲ့မိခင်နဲ့ကြံရည်သူမိသားစုရဲ့ပူဆွေးငိုကြွေးနေတဲ့အတန်းတွေဖြစ်ပါတယ်သူရဲ့အကိုဖြစ်သူကလည်းဝမ်းနဲ့နေတဲ့ကြားကပဲအခုလိုပြောကြားခဲ့ပါတယ်
ကျွန်တော်ရေတော့ပါအောင်ချက်ပြီးတိုင်ဝဲဝင်ကြမယ်။ဒီမှာဝမ်းမနေဝမ်းနေဒီလိုမြင်လို့
မြရည်နန္ဒာတံပိုးနဲ့အိမ်ယာမှာမနေ့တုန်းကပြစ်ခတ်မှုအတွင်းသေဆုံးခဲ့တဲ့အသက်14နှစ်အရွယ်ကိုထွန်းထွန်းအောင်ရဲ့အကိုဖြစ်ပါတယ်။အခုလိုမျိုးဒီစစ်အာဏာသိမ်းထားသူတွေကနှိမ်နင်းနေပေမဲ့စစ်အာဏာရှင်ဆန့်ကျင်ရေးစန္ဒပြလှုပ်ရှားမှုတွေကိုလည်းပြည်သူတွေကဆက်လုပ်နေကြပါတယ်။ရန်ကုန်မြို့မှာဆိုရင်မနေ့အာယုံတက်ချိန်မရောက်ခင်ကအာယုံဥတပိတ်ကိုလှုပ်ခဲကြပါတယ်။မန္တလေးမြို့မှာဆိုလည်းဒီကနေ့မနေ့ပိုင်းကတန်ခါသမဂ္ဂတပိတ်မြတောင်တပိတ်အပါအဝင်တပိတ်စစ်ကြောင်းတွေလမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။တက်အင်အားအမြောက်အများတက်ဆွဲပြီးတော့နှိမ်နှင်းနေတဲ့မုံရွာမျိုးမှာလည်းဒီကနေ့ထောင်ထဲချီတဲ့ပြည်သူတွေဟာလမ်းပေါ်ထွက်ပြီးဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းတောင်ကြီးကျွန်းလှမိထီလရေဦးရေစကြိုးပဲခူးစတဲ့မျိုးတွေမှာလည်းဒီအာယုံဥတပိတ်အပြင်ပုံစံမျိုးစုံနဲ့ဒီဆေးအာနာရှင်စတဲ့ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုလုပ်ခဲ့ကြပါတယ်။နေ့စဉ်မပြတ်ဆန္ဒပြပွဲတွေရှိနေတဲ့တဝဲမျိုးမှာဆိုရင်လေဒီနေ့အမြောက်အများလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပ
ါမင်းတို့အိမ်သာပျော်ရွှင်နေတာ
မင်းတို့အိမ်နဲ့သူမကြည့်တော့ဘူ
းအိမ်ကိုအထိတက်သွန်းနေတော့
ဘယ်လိုမှမရပါတော့မှာပဲ
ဒီစစ်ကြီးနဲ့ငြိမ်မခံတော့
အိမ်ကနေတော့ဆန္ဒပါပဲ
မင်းတို့အိမ်သာပျော်ရွှင်နေတော့
မင်းတို့အိမ်နဲ့သူမကြည့်တော့ဘူး
အနာယူကိုဘာပြောချင်လဲ
ခုလိုတဝဲမျိုးမှာချီတဲ့ဆန္ဒပြသူတွေအပြင်ကျွေးကြော်စာသားတွေပါတဲ့ဆိုင်းပုတ်တွေပါတဲ့ cycle တွေတန်းစီမောင်းနှင်ပြီးတော့ဆန္ဒပြပွဲတွေလည်းရှိခဲ့ပါတယ်။ဘိတ်ပသိမ်မျိုးတွေမှာလည်းလူမဲ့တပိတ်ပွဲတွေကိုလှုပ်ခဲ့ကြပါတယ်။တခါဒီနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကို American Dollar 6သိန်းနဲ့ Academy ရွှေ9ပိတ်သာပေးခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖျော်မင်းသိန်းရဲ့ထွက်ဆိုထားတဲ့ဗီဒီယိုကိုအာဏာသိမ်းထားတဲ့အုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမှာဒီနေ့ပြသပါရယ်ပရဟိတာအဖွဲ့ဖြစ်တဲ့ဒေါခင်ဂျီဖောင်ဒေးရှင်းအတွက်အိမ်ချမ်းပြင်းငှားရမ်းမှုကိစ္စတွေသူ့အနေနဲ့ဆောင်ရွက်ပေးခဲ့တယ်လို့ရွှေဒေါ်လာအဝတ်အထည်အစားအသောက်တွေကိုလည်းသူ့ကိုယ်တိုင်ဒေါအောင်ဆန်းစုကြည်ကိုပေးခဲ့တယ်လို့ဆိုထားပါရယ်ဗီဒီယိုအရေးအသွေးကြောင့်ဒီပြသတဲ့ဗီဒီယိုနဲ့အတန်ဟာတကယ်အစ်စ်အမှန်မဟုတ်ဆိုတာကိုလည်းမေးခွန်းထုတ်မှုတွေရှိနေပါရယ်ရှင်အခုပြောခဲ့သလိုပါပဲအာနာသိန်းအုပ်ချုပ်နေတဲ့အုပ်ချုပ်ရေးကောင်စီကဒီနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲလုပ်ပါတယ်ဆန္ဒပြနေသူတွေအပေါ်အကြမ်းဖက်တုံ့ပြန်မှုဒေါ်ဆန်းစုကြည်အပါအဝင်အယက်သားအစိုးရခေါင်းဆောင်တွေနဲ့ညှိနှိုင်းမှုဖြစ်နိုင်မလားစတဲ့မေးခွန်းတွေကို VOA သတင်းတောက်ကမေးမြန်းခဲ့ပါတယ်သတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်မေးမြန်းသတင်းယူခဲ့တဲ့ VOA သတင်းတောက်ကိုမိုးစောကိုကိုသားညွန့်ဦးဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုမိုးစောကြီးအခုနေပြည်တော်မှာဒီမြန်မာစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲကိုလည်းအခုဒီနေ့သတင်းယူခဲ့ရဆိုတော့အတိတ်ကဒီကနေ့ဘာတွေမေးဖြစ်ခဲ့လဲဆိုတာကိုအကြံဉာဏ်ပြောပြပါလား
ဟုတ်ကဲ့အခုပေါ့လေလက်ရှိအခြေအနေမှာပေါ့လေဒါဒီနတ်စကကောင်စီဘက်ကနေပြီးတော့သူတို့ကပြောတာတော့ဒီဆန္ဒပြပွဲတွေအေးအေးချမ်းချမ်းဖြစ်တဲ့ချိန်မှာတော့သူတို့ဘက်ကပြစ်ခတ်နေနေတာမျိုးတွေမရှိဘူးပေါ့နောက်ပိုင်းမှာဒီလိုမျိုးကြမ်းဖက်မှုတွေရှိလာတယ်ဆိုရဲအနေထားမှာသူတို့ဘက်ကဒီပြစ်ခတ်နေနေရရှိရဲဆိုရဲသူပြောတယ်သူပြောတယ်ဆိုအဲ့ဒီဟာတွေကမင်းမဲစံနဲ့အနေထားကြောင့်ဆိုတော့သူတို့ဘက်ကဒီင်းစာရှင်နေပေါ်မှာပြောရပေါ့လေပြောတော့ကျွန်တော်တို့ကပြန်မေးပါလေဟုတ်ပြီအဲ့ဆိုဒီနိုင်ငံတကာနဲ့ဒီကုလသမဂ္ဂပါဝင်နိုင်ငံတကာဆိုလို့ရှိရင်ဒီရောပေါ့လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြတဲ့လူတွေကိုကျွန်တော်တို့အင်အားသုံးပြီးဖြေရှင်းနေဆိုတော့ပြစ်တင်ရှုံချတာတွေရှိရပေါ့ဒီမြန်မာနိုင်ငံသားအများစုကလည်းအဲ့ဒီပေါ်မှာမတင်တတ်မှုတွေရှိနေတယ်အခဲမကြေရာတွေဖြစ်လာတယ်ပေါ့လေအဲ့ဒါဆိုတော့တက်နေဒီလိုမျိုးတဖြည်းဖြည်းချင်းကွာနေတဲ့အနေအထားရှိရဲရှိတော့အဲ့ဒီအခြေအနေကိုဘယ်လိုဖြေရှင်းမလဲပေါ့အခုဒီပြစ်ခတ်မှုနဲ့စေအုပ်ချုပ်ရေးပေါ်မှာရှတော်တွေကိုဘယ်အချိန်မှာရုပ်သိမ်းဖို့ရှိမလဲဆိုတာမျိုးနေဖြစ်ပါတယ်ဗျာ
နိုင်ငံတကာလည်းပြောမယ့်ဟာရှိပါတယ်အပြီးရင်ခုနပြောတော့ဟာခုနတည်သူနဲ့ကင်းကွာတယ်မျိုးခံစားရပါလားကင်းကွာနေတယ်ဆိုမခံစားရပါဘူးကျွန်တော်ကတော့မခံစားရပါဘူးအပြီးကတော့ဆိုကြတခါတလေမှစူးစူးနေရကိုနာမှာဆိုးလို့မလို့မထွင်လို့မရပါဘူးမထွင်လို့မရပါဘူးစူးစူးနေကြကိုမနာစေခြင်းထွင်ရမှာဖြစ်ပါတယ်စူးကြည့်ရင်ကြီးသလောက်အကျိတ်ကြီးကြီးသုံးရပါလိမ့်မယ်စူးသေးရင်သေးသလောက်အကျိတ်သေးသေးသုံးရပါလိမ့်မယ်အဲဒါကြောင့်အဲ့ဒီစူးကိုအနဲ့ထွင်တဲ့အခါမှာနာသင့်သလောက်နာပါလိမ့်မယ်နာသင့်သလောက်နာတယ်ဆိုတာမထွင်မဲနေရင်ခြေတော့စူးစူးရဲ့ခြေတော့ဖြတ်ပြရမှာမလို့ထွင်နေခြင်းဖြစ်ပါတယ်ဆက်ပြီးထွင်ရပါလိမ့်မယ်စူးကြီးရင်ကြီးသလောက်နာပါလိမ့်မယ်ဒီအတွက်တော့ခြေရောက်ကနေပြောကြအုံနောက်ကိုမုန်းချင်မုန်းပါလိမ့်ပျောက်သွားရင်အုံနောက်နဲ့ခြေရောက်နဲ့တပါးလည်းဖြစ်သွားပါလိမ့်မယ်ကိစ္စမရှိပါခြေသူတင်ပ
ါဒုတိယတစ်ခုကတော့ခုနဘုဒ္ဓရှင်ပြပါရဲပါတယ်ဒီဘောပေါ့အဂရိလိုက်စားမှုတွေနဲ့ပတ်သက်တယ်ဆိုတော့အချက်မှာဒါဝင်ကြီးချုပ်ဥပ္ပယမင်းသိမ်းပေါ့လေရေတမ်းဝင်ကြီးဥပ္ပယမင်းသိမ်းရဲ့သက်တည်ခံတဲ့ဟာတွေပါလေပြတ်တာတော့ကျွန်တော်တွေ့ရတယ်ပေါ့လေပြတ်တော့အခုကျွန်တော်မေးချင်တာအဲ့ဒီဟာမျိုးပေါ့လေဒီဩစတြေးလျနိုင်ငံသားပေါ့ဒီရှော့တာနေပေါ့သူနဲ့တက်တက်လို့သူရဲ့ထုတ်ပေါ်ပြောဆိုမှုတွေကြောင့်မဟုတ်ဘူးဒီမတမာတဲ့နိုင်ငံရဲ့ဆန်းကိုချေစစ်စစ်မှုတွေရှိရဲဆိုတာမျိုးအစောပိုင်းကကျွန်တော်တင်ထုတ်ပြန်တာကိုတွေ့ပါလေဗျာဟိုအဲ့ဒါဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့တော့ကျွန်တော်အသေးစိတ်ထွက်လာတော့မရှိသေးဘူးသူပြောရတဲ့ကိစ္စကိုပြောပြပြလို့ပေါ့လေအဲ့တော့ကျွန်တော်အဓိကမေးလို့တာကတော့ကျွန်တော်ဒီရှော့တောင်းကလည်းဒီကျွန်တော်လက်ဆောင်ကကောင်စီနဲ့ပူးပေါင်းပြီးတော့မှအရင်အစိုးရရဲ့ငွေကြေးပဒမမှုတွေကိုတက်တဲ့ခံမဲ့အနေအထားမျိုးရှိလာဆိုရတာပေါ့လေအဲ့ဒီအခုကြောင်းပေါ့လေပို့ပြီးတော့အသေးစိတ်ညာပြောပြလို့ရမလားနောက်သူထုတ်ပေါ်တဲ့အချက်တွေကပြီးခဲ့တဲ့အစိုးရအကြီးအကဲတွေမှာတို့ကိုဥတည်ပြီးတော့တရားဆွဲဆိုတာဖြစ်စီနေဆိုတဲ့အချက်လေးမေးလိုပါတယ်ဗျာ
။အော်အဲ့တော့အရင်ဖြေလိုက်မယ်ကျွန်တော်ကဒီဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သူ့ကိုဟိုစစ်ဆေးနေတဲ့ဟာကတော့ဒီမြန်မာနိုင်ငံလူမှုကြီးကြပ်ရေးအဥပဒေပုံမှန်73တဲ့မြန်မာနိုင်ငံအစိုးရလက်ရွက်ချက်များအဥပဒေ73ခါကြီးနဲ့ကျွန်တော်တို့ကဒါစစ်ဆေးနေတာပဲရှိတယ်။စစ်ဆေးနေကြပဲရှိပါတယ်။ဟိုဒါနဲ့ပတ်သက်တော့ကျွန်တော်စစ်ဆေးတာဆိုတာအဲ့ဒီကုနယ်ပဲကျွန်တော်စစ်ဆေးတာဖြစ်တယ်စစ်ဆေးတာဖြစ်တယ်ခုနကတည်းကဒီတာသူ့ရဲ့သူ့ကိုတန်ရုံးတာဝန်ရှိသူတွေရဲ့မိသားစုဝင်တွေနဲ့ကျွန်တော်တို့တယ်လီဖုန်းနဲ့ဆက်တယ်ခွင့်လက်ချိန်ခွင့်ပြုတာပြီးဖြစ်ပါတယ်နောက်လည်းခွင့်ပြုပါမှာဖြစ်ပါတယ်ဒါပဲကျွန်တော်ဖြေလို့ရပါတယ
်နောက်ဆုံးမိန်းကွန်းတစ်ခုပါဗျာဒီကမြန်မာနိုင်ငံမှာပြန်လည်တင့်မြတ်ရေးအတွက်ပြောင်းစုံပေါ့ညချစ်တွေ့ဆွေးနွေးသွားမယ်ဆိုတော့မှပြောတာရှိပါအဲ့ဆိုသူ့ဘက်ကကျွန်တော်တို့ဒီမြန်မာပြည်ကိုကမ်းလှမ်းဆက်သွယ်လာရှိပါပြီလားတကယ်လို့အဲ့ဒီလက်ရှိသူ့အနေနဲ့လက်ရှိအခြေအနေမှာပေါ့လေကမ်းလှမ်းဆက်သွယ်လာရဲဆိုလို့ရှိရင်လက်ခံဖို့အခြေအနေများရှိပါမှာပေါ့ကျွန်တော်ဆိုလိုတာကဟိုအရင်အခြေအနေနဲ့အခုအခြေအနေများအပြောင်းလဲရှိနိုင်မလားပေါ့ဒီဒီလိုမျိုးကမ်းလှမ်းလာဆိုရင်ဟုတ်ကဲ့ဒီတရုတ်နဲ့မြန်မာနိုင်ငံကကျွန်တော်ကမဟာပြူဟာမိတ်ဖက်နိုင်ငံတွေဖြစ်ပါတယ်ပြီးရင်ကျွန်တော်တို့တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဒီအိန္ဒိယချင်းနိုင်ငံတွေဖြစ်ပြီးတော့ကြာဒါတရုတ်တမတော်နဲ့မြန်မာတမတော်တရုတ်နိုင်ငံအစိုးရမြန်မာနိုင်ငံအစိုးရတို့ဒီရခိုင်ကတိုင်ကျွန်တော်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။အဲဒါအပြင်ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အိန္ဒိယချင်းနိုင်ငံ၅နိုင်ငံရှိပါတယ်။အိန္ဒိယချင်း၅နိုင်ငံလုံးနဲ့လည်းကျွန်တော်တို့ဒီဒါပူးပေါင်းဆက်သွယ်ဆက်ဆံနေတဲ့
ဒါနိုင်ငံဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကအိန္ဒိယချင်းနိုင်ငံရောအာဆီယံနိုင်ငံတွေရောကျွန်တော်တို့ဒီတခါနိုင်ငံတွေရောတမလောကာဝေးရုပ်ဒါစီမံခန့်ခွဲရေးကောင်စီဥက္ကဋ္ဌပြောထားတာဒီသူပြောစပြောကြကျွန်တော်တို့နိုင်ငံတော်တာဝန်ယူကြတာပြောလာတာဒီမိဝေမပြတ်ဆက်ဆံရေးကိုကျွန်တော်တို့ဦးတည်ဆောင်ရွက်ပါမယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ကတော့အထူးသဖြင့်ပေါ့နော်အိန္ဒိယချင်းနိုင်ငံတွေအာဆီယံနိုင်ငံတွေရောကြောကြားချက်တွေပေါ့နော်ကြောကြားချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့ရင်းနှီးထားမှတ်သားဆောင်ရွက်လျက်ရှိပါတယ်ဒါနဲ့ပတ်သက်ပေါ့ကြောင့်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပေါ့ဆိုကြဒီမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးမြန်မာနိုင်ငံတရားဥပဒေပြန်လည်စိုးမိုးရေးအခြေအနေအေးချမ်းရေးနဲ့ပတ်သက်ပြီးတော့ကြစိတ်ဝင်စားရှိတဲ့နိုင်ငံဥသမျှရဲ့ပြောဆိုချက်မှန်တယ်များဝင်လည်းကျွန်တော်အသေးထားပါတယ်၎င်းတို့ရဲ့သူတို့ပြောဆိုချက်အတိုင်းပဲစေတနာထားတဲ့ဟာတွေကိုလည်းကျွန်တော်တို့ကတံပိုးထားပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်အခုလက်ရှိဖန်စီထားခံရတဲ့တော့ဆက်စစ်တူတခြားပေါ့နိုင်ငံကောင်းဆောင်မျိုးတွေနဲ့ဒီအစိုးရကောင်းဆောင်မျိုးတွေနဲ့အရင်စိုးရကောင်းဆောင်မျိုးတွေနဲ့စစ်ဆက်ဆွေးနွေးရမယ့်လမ်းကြောင်းမျိုးကိုသူတို့ကတိုက်တွန်းလာလို့ဆိုရင်ရောအဲ့ဒီနေထားတဲ့ကဖြစ်လာနိုင်တဲ့နေထားရှိမှာပါဗ
ျအဓိကတော့ကျွန်တော်ပြောခဲ့တယ်လို့ပါပဲကျွန်တော်ပြောမဲ့ဒုက္ခဒီဒီကျွန်တော်ပြောထားတဲ့ဥတည်ကျ900ဒါရှေ့လောက်ကနေ900ရဲ့စံကြောင်းအတိုင်းပဲကျွန်တော်သွားမှာဖြစ်ပါတယ
်ဒါကတော့ကျွန်တော် VOA သတင်းတောက်ကုမှုစော်နဲ့စစ်ကောင်စီခန့်နဲ့ဒုတိယပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ဇော်မင်းထွန်းတို့အပြန်အလှန်မေးမြန်းဖြေကြားခဲ့တဲ့အပိုင်းဖြစ်ပါတယ်ဒီတော့ကုမှုစော်ကြီးကျွန်တော် VOA အနေနဲ့ကစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲကိုဒါပထမဆုံးအကြိမ်တက်ရောက်တာပေါ့နော်အဲ့တော့ဒီသတင်းစာရှင်းလင်းပွဲမှာဘလောက်ထိလွတ်လွတ်လပ်လပ်ရှိတယ်လေဘလောက်ထိလွတ်လွတ်လပ်လပ်မေးခွင့်ရလဲအဲ့အခြေအနေလေးသိကြမှာလေ
ခုကျွန်တော်ကြည့်ရတဲ့လောက်ကတော့တော်တော်များများကိုတော့လွတ်လွတ်လပ်လပ်မေးခွင့်ရှိပါတယ်မေးတဲ့အမေးလေးကိုလည်းအမေးခွန်းတိုင်းကိုပြန်လည်ဖြေရှားပေးရရှိရပေါ့ဒီတလောက်ဆိုရင်ကျွန်တော်ရန်ကုန်ကနေပြီးတော့လာတဲ့သတင်းသမားကကျွန်တော်တခြားလေးလာဆိုတော့ပေါ့ဆိုအားလုံး28ယောက်လောက်ရှိနေဗျနောက်ကျွန်တော်တို့နေပြည်တော်ကသတင်းတော်သူတွေလည်းလာတာရှိပါတယ်အဲ့တော့အနည်းဆုံးကတော့ကျွန်တော်တို့50ပတ်ဝန်းကျင်လောက်မှာရှိမယ်လို့ထင်ပါတယ်ကျွန်တော်တော့
ဟုတ်ကဲ့လက်ရှိသတင်းတာဝန်တကယ်တမ်းသတင်းမီဒီယာမှာတကယ်လုပ်နေတဲ့သတင်းသမားတွေရောတက်နိုင်ရလား
ဒီသတင်းဌာနကြီးတွေကတချို့ဟာတွေကဒီဘော license ပိတ်ထားတဲ့ဟာမျိုးတွေရှိတော့အဲ့ဒီသတင်းဌာနကြီးတွေကသတင်းတောက်တွေတော်တော်များများတော့မတွေ့ရဘူးကြီးอ่ะ
ဒါကတော့နေပြည်တော်ကသတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်မင်းမြန်သတင်းယူခဲ့တဲ့ VOE သတင်းတော်ကိုမိုးစော်ကိုကိုသားညွန့်ဦးမင်းမြန်ခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းစာရှင်းလင်းပွဲမှာသတင်းမီဒီယာကိစ္စနိုင်ငံတော်အဆင့်လက်ပေးလက်ယူမှုကိစ္စတွေကိုလည်းပြောကြားခဲ့တာပါ။စစ်ကောင်စီရဲ့ရှင်းလင်းချက်အပေါ်မီဒီယာတွေနဲ့နိုင်ငံရေးလေးလာတုံ့တက်သူတွေကဘယ်လိုအမြင်ရှိနေပါသလဲ VOE သတင်းတော်နိုင်ကွန်းအင်ကနေဆက်ပြီးတော့ပြောပြပါမယ်ရှင်။
မြန်မာတော်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနောက်ပိုင်းစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပွားနေတာပါဒီလိုဖြစ်ပွားမှုမှာတချို့မီဒီယာတွေရဲ့သတင်းမှားဖော်ပြချက်နဲ့သွေးထုံးလှုပ်ဆော်မှုတွေပါတယ်လို့လည်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါမြန်မာ Channel နဲ့ကွန်ရက်ဖွဲ့အတွင်းမှုကိုမြင့်ကျော်ကနိုင်ငံရေးအကြောင်းရင်းကြောင့်ဖြစ်ပွားလာတဲ့ပြဿနာကိုမီဒီယာပေါ်လွှဲချတာလို့ဆိုပါတယ
်ကျန်းဖက်မှုတွေဖြစ်လာတယ်ဆိုတာကတကယ်တမ်းကျတော့ဟိုအာဏာသိမ်းတဲ့နေရာတွေစတာဒီအာဏာသိမ်းတဲ့ဟာကနိုင်ငံရေးပြည်နယ်မှုဖြစ်စေဒီကနေ့ဆန္ဒပြမှုတွေဖြစ်လာတယ်ဒီဟာတွေကိုကျန်းဖက်ဖြစ်ပေါ်တယ်အဲ့ဒီဟာတွေကအဲ့လိုဖြစ်လာတယ်ဒီနေရာမှာဟိုသတင်းမီဒီယာတွေတင်ပြမှုကြောင့်လို့ပြောရင်တော့အဲ့ဒါကတော့ကျွန်တော်လက်မခံဒီဟာတွေဖြစ်တဲ့အကြောင်းရင်းကသူနိုင်ငံရေးအကြောင်းရင်းတွေရှိတယ်အဲ့ဒါတွေကိုဟိုမီဒီယာကြောင့်လို့ပြောရင်တော့နိုင်ငံအကြောင်းရင်းကုန်းကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်မျိုးဖြစ်နေပါပါ
သမရကနေအာဏာထိမ့်သိမ်းခဲ့ပြီးနောက်ပိုင်းမီဒီယာဓမ္မတွေကိုဖမ်းဆီးမှုတွေသတင်းမီဒီယာတွေကိုပိတ်ပင်မှုတွေပြုလုပ်လာခဲ့တာပါဒါ့အပြင်အဝေးရောက်လွှတ်တော်ကိုယ်စားလှယ်သူနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဆက်တွယ်တဲ့မီဒီယာတွေအနေနဲ့မတရားသိမ်းအဥပဒေပုံမှန်19သစ်နဲ့တရားစွဲခံရမယ်လို့လည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပိုရုပ်စုံမင်းထွန်းကပြောဆိုသွားပါတယ်စေအနာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွင်လုံခြုံရေးတပ်ဖွဲ့တွေကနေဆန္ဒပြသူတွေပေါ်မှာအကြမ်းဖက်ဖြိုခွင်းမှုတွေကလည်းရှိလာနေတာပါဒီလိုလက်နက်နဲ့အဖြိုခွင်းခံရတဲ့ဖြစ်စဉ်တွေကြောင့်ပြည်သူတွေအတွင်းငြင်းချမ်းစွာဆန္ဒပြမှုအဆင့်ကနေလက်နက်ကန်အကြမ်းဖက်အတွင်းပြောင်းလဲနိုင်တယ်လို့လည်းနိုင်ငံရေးလှိလသုံးသပ်သူဦးတန်းစိုးနိုင်ကဆိုပါတယ
်စေအနာရှင်စနစ်မျိုးချင်းအဲ့ဒါကိုလူတို့ကငြင်းချမ်းစွာဆန္ဒပြတယ်ကျန်းနေတဲ့ကျန်းဖက်ပြည်နည်းကတော့ကျွန်တော်လက်ပလာနဲ့ကုခံတယ်မျိုးအဲ့ကနေဒီရှင်ကျွန်တော်တို့ဟိုခုခံကတော့ပြင်ဝင်ရှိတယ်ခုခံတာတရားတဲ့ဆိုတဲ့အပေါ်ကနေပြီးတော့ခုနောက်ပိုင်းမှာဆိုရင်လူလူဘက်ကလည်းအခုရှာနာရှင်အုပ်စုနဲ့စစ်ကောင်စီနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုဆွေးနွေးတော့မှရှိတော့
2008ဖွဲ့စည်းပုံကိုလည်းကပိမှုတော်ရာရှိနောက်ဆုံးကြတော့အထွေထွေလက်နက်ကင်လုပ်ရှားမှုစီးဦးဥတီတော်တော်မှာပဲလို့ကျွန်တော်တို့ကတော့ယူဆပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အန်အယ်ဒီအစိုးရတပ်တန်းကာလအတွင်းနိုင်ငံတော်အစ်လက်ပေးလက်ယူမှုနဲ့မရမမှုတွေရှိခဲ့တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
လာပေးလိုက်ယူမှုဆွဲချက်တဲ့မှုတွေနဲ့ပတ်သက်လို့ဒီပေါ်မျိုးနဲ့ပြည်သူ့လူတော်ကိုယ်စားလှယ်ဟောင်းနိုင်ငံရေးလှိမ့်လာသုံးသပ်သူဦးရဲထွန်းကအခုလိုမြင်ရှိပါတယ်ကျွန်တော်တို့ကတော့ဗျာဒီမိုကရေစီအစိုးရတရားတက်လာတဲ့အခါအရင်အစိုးရတွေနဲ့မတူဘဲနဲ့တန့်ရှင်းတဲ့အစိုးရမျိုးမျှော်လင့်တာပေါ့နော်ဆိုတော့အခုကြားတဲ့ဟာတွေကတော့တိုင်းပြည်အတွက်စိတ်မကောင်းဘူးပေါ့နော်ဒီလိုမတန့် ူဦးအောင်ဆော်နေကြတာပါပဲ
လပ်ပေးလိုက်ယူမှုဆွဆွဲချက်နဲ့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ပါဝင်အစိုးရပိုင်းအကြီးအကဲတွေကိုလည်းစစ်ကောင်စီကနေတရားစွဲဆိုမှုတွေရှိနေတယ်လို့စုံစမ်းစစ်ဆေးမှုတွေဆက်လက်ဆောင်ရွက်နေတယ်လို့ပြောပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပို့တာပါရှင်ဆန္ဒပြသူတွေဘက်ကမဲမဲဆိုက်ဆန်လို့တက်ကပြစ်ရတာပါလို့ဒီပြည်တော်မှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောနေပေမဲ့ဖြစ်ခံရလို့တေဆုံးသူတွေထဲမှာဆန္ဒပြသူမဟုတ်တဲ့အသက်မပြည့်သေးသူကလေးငယ်တွေလည်းပါဝင်နေပါတယ်။မန္တလေးမြို့မှာဆိုရင်အသက်18နှစ်အောက်ကလေးငယ်တွေပါချီထိမှန်တေဆုံးနေတဲ့အကြောင်းမန္တလေးကလာတဲ့သတင်းကိုကိုဇော်ဝင်းလှိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်နေတာကြောင့်နေ့စဉ်လူသေဆုံးမှုတွေဖြစ်ပေါ်နေပြီးဒီကနေ့မတ်လ23ရက်နေ့တရက်ထက်မှတင်4ယောက်သေဆုံးပြီးသေဆုံးသူတွေထဲအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်တယ်လို့မြေပြင်ကယ်ဆယ်ရေးပြုလုပ်နေသူတွေက VOA ကိုအတည်ပြုပြောဆိုပါတယ
်56ကနေပြီးတော့အရှိကိုတန်းစီပြီးတော့သူတို့ပစ်သွားတဲ့ဟာပေါ့ပစ်သွားတဲ့ဟာမှာကျွန်တော်တို့ကအသက်30ပတ်ချက်လေးလောက်ကတော့ချမ်းအောင်မှာတစ်ချက်ထိတယ်ရင်ကောက်ကနေပြီးဒူးရီပေါ်ပေါက်ပြီးတော့6နဲ့မှပုံရင်းနဲ့ဖြစ်ပါလိမ့်မယ်အဲ့မှာ6နဲ့မှတိသွားတယ်ပေါ့နော်တရားဒီရောက်ကတော့တိတ်တော့မစိုးရင်ရဘူးဖိုက်ကြည့်တယ်နဲ့တွေ့ရအဲ့ဒါတော့တခြားမမြင်လိုက်ရအောင်ကျွန်တော်တို့ရှိတဲ့အမျိုးလက်ပေါ်တင်သွားတယ်အဲ့တယောက်ကတော့လည်းအချင်းကြီးကောင်းတော့တယ်ပြီးရင်တစ်နှစ်နှစ်ကလေးမလေးတယောက်ကတော့ဟိုဟာကားနဲ့ပို့နေတဲ့ကားပေါ်မှာပဲတည်သွားတယ်ပြီးရင်လက်ဖက်ဆိုင်ပေါ့နော်ဒီဟာမင်းလားမသိဘူးအဲ့လက်ဖက်ဆိုင်ကသူတို့ကောင်လေးကသူတို့တွေလာလို့ဆိုပြီးတော့ရင်းလေးတကောက်ဆွဲချလိုက်တဲ့အချိန်မှာအဲ့ရင်းလေးတကောက်ကနေပြစ်လိုက်တဲ့ဟာကသူနဖူးကိုဒူးယူပေါက်သွားပြီးဆုံးသွားတယ်ပြောတယ်လေတုံးအခု3ယောက်ရမနက်ကတယောက်ရပေါ့မနက်ကဒီဘက်မှာတယောက်တည်သွားသေးတယ
်မန္တလေးမြို့မြို့သစ်တွေဖြစ်တဲ့အောင်ပင်လဲမြရီနန္ဒာထွန်တုံးအောင်တာယာမြို့သစ်တွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကနေ့စဉ်လမ်းကြောင်းရှင်းတာတွေပြုလုပ်ပြီးပြစ်ခတ်ဖြုတ်ခွင်းတာတွေပြုလုပ်ဖို့အခုလိုနေ့စဉ်တည်ဆုံးတာတွေဖြစ်ပေါ်နေတာလည်းဖြစ်ပါတယ်ညဘက်တင်မှာလည်းပြစ်ခတ်တာတွေပြုလုပ်တဲ့အတွက်မလ21ရက်နဲ့22ရက်ညဘက်တင်မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူ၄ဦးထဲမှာတည်ဆုံးခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်အခုလိုမျိုးသစ်တွေမှာနေ့စဉ်ပြစ်ခတ်ဖြိုခွင်းတာတွေနဲ့ပတ်သက်လို့ဒေသခံတူကအခုလိုတုံ့တက်ပါတယ်
။အင်ဂျီဘုံရက်ပွက်ပေါ့လေဥမာရန်ကုန်ကလိုက်တာလိုမျိုးသူတို့ကသူကပုံကန်ထားကြမှာကိုစိုးရိမ်ပြီးတော့ဒီလိုကိုအရင်ကနေပြနေကြတော့မျိုးတွေကမျိုးတွေလူတွေကကြတော့လူတန်းကားကနည်းနည်းပတ်သက်ကြည့်ကြပါလားနေရာတော့တော့နဲ့ပုံကန်ထားကြမှုအားနေရတယ်နော်။အဲ့တော့ဒီဘက်ကိုအရင်ဖြည့်ရတဲ့ပေါ့ထိုက်ထားတဲ့တက်တော်မျိုးသက်စိုးရိမ်ကအဲ့မှာလူတို့ကလက်မခံညာပိုင်းကိုသူတို့ကိုလာတဲ့ဟာကိုသူတို့ရံမှထင်ပြီးတော့အနာကမခံပြစ်တာခတ်တာညာပိုင်းပေါ့လေသူတို့ပြစ်တော့ခတ်တော့ဒီဘက်ကလူကြီးကလည်းကိုယ့်ဘက်ကလူကြီးတော့မခံနိုင်တော့နားတူတူကြအဲ့မှာခီးတင်းကြီးဖြစ်တာအဲ့တော့လေကင်းကတော့ဒီညာသားလေးဖယ်ရင်းနဲ့သူကနားမြင်နေနေပြစ်တာကြီးကိုအဲ့လိုဆိုတော့ရံကားတဲ့အပိုင်းကျတော့ဘယ်သူမှမခံနိုင်ဘူးလေဒီဘက်ကညနေပို့လို့ဆိုတော့အဲ့ဒီအခုထွက်ပြေးလူလည်းပြစ်သွားတယ်ဆိုင်ကယ်မောင်းနေပြီးပြစ်တာပဲဟိုလမ်းလျှောက်တဲ့အခွားကြီးကပြစ်တာပဲဆိုတော့ဒီမှာမခံနိုင်တော့သူတို့လာပြီဆိုရင်ကိုငင်းနေတတိယကြိမ်စောက်ကြည့်နေတာလေရှိလို့ဖြစ်တော့တနေ့ကတော့တနေ့ကဟိုထိုက်တိုက်တွေးဆိုပြီးတော့ဖြစ်ကြလာတယ်လေ
စစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်လို့တေဆုံးသူတွေထဲမှာ18နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်တယ်လို့အသက်20ကျော်အရွယ်တွေလည်းပါဝင်ပါတယ်မနေ့ကလည်းစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်အသက်မပြည့်သေးတဲ့ကလေးငယ်တူတေဆုံးခဲ့ပါသေးတယ်။ဒါ့အပြင်ဆန္ဒဖော်ထုတ်သူတွေကိုတင်ဆက်ထားတာနဲ့အိမ်ကားတွေနဲ့ပါတိုက်ပြီးဖမ်းဆီးတာတွေလည်းရှိပါသေးတယ်။အခုလိုပြစ်ခတ်ဖြိုခွင်းလူတေဆုံးတာတွေဖြစ်နေပေမဲ့မန္တလေးမြို့မှာတော့ဆန္ဒဖော်ထုတ်မှုတွေကိုပုံတံအမျိုးမျိုးနဲ့ဆက်လက်ပြုလုပ်နေကြပြီးတခြားမြို့ကြီးတွေဖြစ်တဲ့ရန်ကုန်၊မုံရွာ၊တောင်ကြီး၊ကလေး၊တဝဲစားတဲ့မြို့တွေမှာလည်းဆန္ဒဖော်ထုတ်တာတွေဆက်လက်ပြုလုပ်နေကြပါတယ်ခင်ဗျာ
။ဒါကတော့မန္တလေးဘက်ကအခြေအနေကိုကိုစော်ဝင်းလှိုင်ပြောပြတာပါ။ရန်ကုန်မှာလည်းဒီဆေးရနာရှင်စနစ်ဆန့်ကျင်ဆန္ဒပြပွဲတွေအပေါ်တပ်တွေရဲ့ဒီပစ်ခတ်နှိမ်နှင်းမှုကိုရှောင်နိုင်ဖို့အတွက်အာယုံဦးတပိတ်၊ရွေးရှားတပိတ်၊လမ်းလျှောက်တပိတ်စသဖြင့်ပုံစံမျိုးစုံလုပ်ခဲ့ကြပါတယ်။ရန်ကုန်တိုင်းထဲမှာဒီတိုင်းလွန်းချုပ်အတန်တိတ်တပိတ်စတင်ဖို့လည်းစီယုံလှုံ့ဆော်နေပါတယ်။ရန်ကုန်ကရတဲ့သတင်းကိုတော့မတ်ဆုမွန်ကပြောပြပေးပါအောင်ရှင်။ အာနာသိန်းစန်းကျင်လှူရှားမှုတွေကိုစစ်ကောင်စီကပြစ်ခတ်ဖြိုခွင်းနှိမ်နှင်းလာကြောင်းတေဆုံးသွားရသူအရေအတွက်ကမတ်လ260ရက်နေ့အထိဆိုရင်နိုင်ငံတော်ဝန်မှလူပေါင်း260ဆောက်ဆဲကျော်သွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှားရေးအသင်း AABBBကထုတ်ပြန်လိုက်ပါတယ်။စစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေရဲ့အကြမ်းဖက်ပြစ်ခတ်နေတဲ့ကြားကပဲလူငယ်တွေဟာတလန်းဝင်တလန်းထွက်နဲ့နေရောညပါလှည့်လည်ပြီးတပိတ်ကိုဆင်နွှဲနေကြပါတယ်။ မတ်လ24ရက်နေ့မှာပြုလုပ်မယ်စိုင်းလန့်စထရိုက်စ်ကမ်ပိန်းကိုပူပေါင်းပါဝင်ကြဖို့ဒီကနေ့ကြောင်းသားတက်မကများပါဝင်တက်ကြွလှုံရှားသူတွေကစီယုံစော်အော့နေကြသလိုအာယုံဥဒပိတ်လူမဲ့ဒပိတ်ဝိညာဉ်ဒပိတ်စတဲ့ဒပိတ်ပုံစံပေါင်းစုံနဲ့ဆရာနာရှင်ကိုစန့်ကျင်နေကြဆဲဖြစ်ပါတယ်။
အတန်တိတ်ဆိတ်ခြင်းစိုင်းလန့်စ်ဒပိတ်ကိုဘယ်လိုရည်ရွယ်ချက်နဲ့ပြုလုပ်ရပါသလဲဆိုတာကိုတော့တက်ကြွလှုံရှားသူတူကအခုလိုပြောပြပါတယ်။စိုင်းလန့်ကမ်ပိန်းဆိုတာကကျွန်တော်တို့ဒီတမျိုးလို့ဘယ်သူမှအပြေမထွက်တော့ဘူး။ဒီစိုင်းလန့်ကမ်ပိန်းဆိုတာကျွန်တော်တို့ကလည်းအဂရီးဖြစ်တယ်။ဘာဖြစ်လဲဆိုတော့ဟိုကျွန်တော်တို့ထိရအောင်လဲကျွန်တော်တို့နားတင်ရမယ်ပြင်ဆင်နေရမယ်။နောက်တစ
ဒီလိုမျိုးလူပါတို့လို့လှူချသွားလာနေကြတယ်ဆရာသားတွေမှာတော့ဆရာတွေပါကြီးကိုယ်နေကြဆိုးရဲဟာကိုပြချင်တာလေတို့ကအဲဒါလို့မဟုတ်ပါဘူးဆိုရဲဟာကိုလူတက်ကြီးပုံစံမျိုးကျွန်တော်တို့ကပြန်ပြချင်တရက်ပဲကျန်နေပြီးသားမရှိပြန်လာလမ်းမာတွေပေါ်မှာကားတွေမရှိလူမရှိစိုင်းမဖွင့်ပြည်သူအလုံးအပြင်မထွက်ဖဲနဲ့နေနေကနေပဲတိတ်ဆိတ်ချင်းတပိတ်ကိုဆင်နွှဲဖို့စော်အော်နေကြတာဖြစ်ပါတယ်ကြာဆုံးသ ဆိုရဲပုံမှန်အတိုင်းပြန်ဖြစ်သွားတယ်ဆိုတာကိုစန့်ကျင်ခြင်းလို့ပဲဖြစ်ပါတယ်။နင်းညမရွေလက်နက်ကင်တွေဘက်ကပြစ်ခတ်နှိမ်နေတဲ့ဂျားကပဲလူငယ်တွေဟာရရနေနေပုံစံမျိုးစုံနဲ့စန့်ကျင်နေကြတာကိုတွေ့ရပါတယ်။စစ်တပ်နဲ့ရဲတွေရဲ့နှိမ်နှင်းပြစ်တပ်ဖြိုခွဲမှုကိုရှောင်ရှားနိုင်မှုလူမဲ့သပိတ်တွေကြောက်ကြားစနစ်တွေကိုပြုလုပ်နေရတာလို့တင်ငန်းညို့မြို့နယ်ကတက်ကြွလှုပ်
ဒီလိုမျိုးသူတို့ဘလို့မှမြင်မတတ်လို့မရမယ့်နေရာမျိုးလူသူရောက်ကုန်နေတဲ့လူမျိုးမှာသွားပြီးတော့ဒီလိုကံမျိုးတွေဒီလိုမျိုးကျွန်တော်တို့ကပရိုတက်ဆုပ်တဲ့ဟာတွေမှမရဘူးတနင်္လာချာအနေနဲ့လိုက်ပြီးတော့သူတို့စန့်ချင်နေပါတယ်ဆိုတော့ဘောနော်အဲ့ဒီဟာမျိုးလည်းလုပ်တာပဲအဲ့ဒီပုံပါပဲဟုတ်
ဒီချိန်မှာကျွန်တော်တို့လူတွေကျွန်တော်တို့လူငယ်မှန်တဲ့နေရာတို့မှအထီးကနေကြမှာဖြစ်စေကျွန်တော်မပါစေကျွန်တော်ပြီးတော့ဒီချိန်မှာတခုဖြစ်သွားပြီဆိုလို့ရှင်ငယ်တည်တယ်နဲ့ပြန်လန့်ရှိတော့မှာမဟုတ်ဘူးလीဆိုအားကြောင့်မို့လို့ကျွန်တော်တို့ဒီ risk အာနာရှင်စန်းကြီးလှူရှားမှုတွေကိုစစ်တပ်ကနေအင်အားသုံးနှိပ်ကွက်ခဲ့လို့ရန်ကုန်တိုင်းအတွင်းမှာဆန္ဒပြမှုကရောပါလာတယ်လို့ဆန္ဒပြသူအင်အားကလည်းနည်းလာပါတယ်ဒါပေမဲ့လို့ကားတွေနဲ့လှည့်ပြီးတော့ကားသပိတ်ဆိုပြီးမနေ့တော့ကရန်ကုန်မြို့လယ်မှာဆန္ဒပြတာမျိုးရှိခဲ့ပါတယ်မိုးပြန်ပူပေါင်းလှုပ်တင်ကြတာမျိုးလူမဲသပိတ်ပုံစံမျိုးပုံစံသစ်တွေနဲ့ကန့်ကွက်ဆန္ဒပြတာမျိုးတွေလည်းပေါ
င်းကိုပြောပါအောင်မယ်။ထိုင်းနိုင်ငံဘန်ကောက်မြို့ဘန်ခဲလာဝကထိန်းသိမ်းရေးအချုပ်မှဖမ်းဆီးထိန်းသိမ်းခံထားရတဲ့တရားမဝင်ရွှေပြောင်းအလုပ်သမား490ရဲက400နီးပါးကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတာတွေ့ခဲ့ပါတယ်။ဒါကြောင့်ကိုဗစ်ကူးသရေးအတွက်စီစဉ်ထားတဲ့ဒီယာယီဆေးရုံရှိရာကိုထိုင်းအာဏာပိုင်တွေကပို့ဆောင်ကူးသပေးနေပါတယ်။ဒီအကြောင်းအပြည့်အစုံကိုမအေးမာကဆက်ပြီးတော့ပြောပြပါမယ်ရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့ဘန်ခဲလာဝကထိန်းသိမ်းရေးအချုပ်မှဖမ်းဆီးထိန်းသိမ်းခံထားရတဲ့တရားမဝင်ရွှေပြောင်းအလုပ်သမား490ရဲက400နီးပါးကိုဗစ်ပိုးတွေ့ရှိခဲ့တာလို့ထိုင်းဆိုရကထုတ်ပြန်ခဲ့ကြောင်းရှေ့ပြောင်းလို့တမအခွင့်ရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။ဒါမှဒီနေ့ထုတ်ပြန်လာတယ်လို့၄ရက်နဲ့တူအောင်ဖြစ်တယ်ဆိုတော့အဲ့ဒီထိုင်းနိုင်ငံဘန်ကောက်လာဝကအကျဉ်းသက်ကမှထိန်းသိမ်းထားတဲ့ရှေ့ပြောင်းလို့ပြောတော့ရှေ့ပြောင်းလို့ဆိုတော့ကျွန်တော်ထင်ပါတယ်မြန်မာပြည်လက်ဖြစ်ရှိမှာဖြစ်မှာပေါ့နော်။ထိုင်းမှာတော့ရှေ့ပြောင်းဆိုတော့မြန်မာကမ္ဘောဒီးယားလာဝရှိတယ်ဆိုတော့အကြောင်းကြောင့်တော့ပြမှုပြတံကြောင့်ထိန်းသိမ်းထားတဲ့ပုဂ္ဂိုလ်ပေါ့။ပြောမစုံတော့ဒါဟိုကျွန်တော်စစ်စည်းလို့ကျွန်တော်ကအဖြေထွက်တာပါ။အဲ့တော့မစစ်စည်းရဲ့ဆိုင်းဆွေးရကဟိုပတ်စိတ်တော့မစစ်စည်းရဲ့နေရာလက်ရှိကြတဲ့ကြောင့်အမှန်လေကအချမ်းဒီတရီကထပ်ပြီးစစ်စည်းမှဒီလည်းပို့ပြီးပြက်လိုက်
ဒီတော့ကြက်လာကြအောင်ရှိပါတယ်။နိုင်ငံမျိုးလာဝကထိန်းသိမ်းရဲ့အချုပ်ခန်းထဲမှာရှိနေတဲ့မူရင်းနိုင်ငံပြန်ဖို့စောင့်ဆိုင်းနေကြတဲ့ပြည်ထောင်စုပြည်သားနိုင်ငံသားတထောင်
900ကျော်ဦးထဲမှာအမျိုးသား300ခုနဲ့ဆယ်နဲ့အမျိုးသမီး25ဦးပါဝင်ကြောင်းသတင်းစာရှင်းလင်းပွဲလုပ်သွားပါတယ်။ကိုဗစ်ကရောဂါထိန်းချုပ်နိုင်ဖို့သက်ဆိုင်ရာကျန်းမာရေးဝန်ထမ်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေကြတဲ့အကြောင်းနဲ့မကြာခင်ကရောဂါအခြေအနေတွေကိုထိန်းချုပ်သွားနိုင်မှာပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။ပိုးတွေ့လူနာ300ကျော်ကိုတော့
ဝိဖဝရီရန်စစ်လမ်းမအနီးကအရေးပေါ်ဘလုံးကွင်းမှာစောက်ထားတဲ့ယာယီဆေးရုံကိုပို့ဆောင်တော့မှာဖြစ်ကြောင်းနဲ့လာဝကဦးစီးဌာနကဝန်ထမ်းအားလုံးကိုတော့ကာကွယ်ဆေးထိုးပေးခဲ့ပြီဖြစ်ကြောင်းလာဝကရဲချုပ်စွန်ဖုံးချင်တူဝန်ကရှင်းလင်းပြောဆိုသွားပါတယ်။အခုလိုမျိုးပြီးတော့ပြန်မဲ့နိုင်ငံသားတွေရာနဲ့ချီပြီးကိုဗစ်ကူးစက်ပြန့်ပွားရတာနဲ့ပတ်သက်လို့အကျဉ်းဦးစီးဌာနကဝန်ထမ် Yoga Boshi, Shibalo Tamari, who sat in Twishigera Pipare, Leshi Maro, Tainangamha, Kayoga Jang Tison to Gosetta Une, Kayoga Bokusetu, Natang Shitang Nibashi Nibi, Bigger and Nikon Banga Sapi, Dutia Ajo Kubeka Bekusa Murima, Samo Sakompina Machide, Yamananganda Amyapia, Kusa Kangayara Pipare.
VOA American than Yotan and Radio Tolan Murigo, Nazin, American Bianzu, Washington, Murogani, Tayai Tolan, Tinset Binivari. Joru Pan Yumune, Lindo Mita Robsin, Tomorrow VOA Mimawa, Internet Samian Apsite, Families.VOAnews.comale, Jishu Nasin, my Mari. Tomorrow Internet Samianago, Winjilumia, the Chan now Niland Kunine, Siphon Link Tite, 8473748.info, Sure, Webley Sao, Yai Telai Dane. Tomorrow viewing the Mawai, Bema Samyanago Yoshi Namari 8473748.info Pisipari. Dublin Lumukonya Samyanari Pite, YouTube Nasin Jishu, Yavari. YouTube Laysaga, youtube.com/ VOA Burmese channel Pisipari. Salomonga, VOA BURMESE, CHANNEL Pisipari. YouTube Samyanago Yabi Swing, VOA Burmese Lo Yai Telai, and tomorrow Samyanago Yanai Mari. Twitter Masuino, twitter.com/ VOA Burmese Pipari. Salomonga, twitter.com/ VOA BURMESE Pipari. Athene Tolan Zedigo, SoundCloud Ganatan Zine, as you know, soundcloud.com/ VOA Burmese Pipari. VOA American, then, Yotane Radio Tolan Zedigo.
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမြဲကြိုးပမ်းနေပါတယ်ရှင်။ Pirang Zulu Dok Guzabu Comedy CRPH Ka Kantare, Kula Damaga to the Demand Doctor Sasaye Sati, Matubi Muye Leshi Achinere Jangoro, Amima Paulure Mugan Sanabia Dugo, Gojo Dinga Satwe, Mimian Tavarish
Matubi Ma Guleshi Chiniga, Belushini Balekna.
Oh, Leshi Achinero, Dro, Nathan Yadina Fibani, Kenny Kongo, Nia Mugoma, Bononia, and Chatara or Shibara.
โอ้ยเนี่ยดูเลยเลี้ยวไปเนี่ยนอกนี่เตี่ยวไปเนี่ยคู่นอกไปเนาะไม่ใช่หรอกเปล่าโหแล้วแต่เฉยๆก็สรุปสนับญาติบ่วยฤาก็อกูสิหนีไปดีล่ะเอ้าก็ดูเนี่ยน้ํามาพอทอดพี่แล้วสนับญาติเราไม่ใช่หรอกแต่แม้จะเอาปลอกจ้าสนับปงจ้าမျိုးบ่เนาะยักกวัดไล่ไอ้หนูเนี่ยสนับญาติเราไปเนี่ยมาไอ้โหไล่กัดตาเนี่ยไอ้หนูเนี่ยทําไมได้ป่วยโตโหสนับญาติป่วยบ่เนาะไอ้หนูเนี่ยใส่ไปโหตะไปโตไอ้หนูเนี่ยต่อช่อง
ဆိုတော့ဒီစစ်တပ်နဲ့ရဲကနေပြီးတော့သူတို့ဖြိုခွဲတာကရောဘယ်လောက်ပြင်းထန်ထန်ဖြစ်ခဲ့ပါလဲ။အော်လက်ဆက်ရှိတဲ့ဘဝလက်ဆက်ရှိအနေမှာကျွန်တော်နောက်ဆုံးမှာနော်ပထမဆုံးနဲ့နောက်ဆုံးအနေမှာကျွန်တော်ဖြိုခွဲရင်းရေဘုံနေကြည့်တယ်ပြီးတော့ကျွန်တော်နံပါတ်2နေနဲ့လိုက်ရိုက်တယ်ပေါ့နော်။အဲ့ဒါကြီးရှိတယ်။ဒါမဲ့အဲ့ဒီတော့ကဖမ်းခံတာတော့မရှိဘူး။ဟုတ်အဲ့ဒီန
show maro di lulure dan aji je yara u ti so na miro mishi gero bo no.
ဟုတ်ကဲ့မရှိဘူးအဖန်ခံထားရတာကိုအခုချိန်ထိဆိုရင်ဘယ်လောက်ထိများရှိနေပါပြီလဲအခန်းခံထားတော့900ချီပဲဒါမဲ့သူတို့တော့ဒီကလူကြီးတွေပေါ့နော်ဒါလည်းမပြောရဘူးပြတာတိုင်းဆရာတွေကပြန်ပြီးတော့ဟိုတိတ်တုံပြီးတော့သင်ခန်းပြီးတော့ပြန်လွတ်ပေးပါလေဟုတ်ကဲ့ဒီနောက်တစ်ခါဒီအကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှုစီဒီအမ်ပေါ့
CDM လို့ရှောင်းမှုကရောအဲ့ဒီမတူပြီးပါမှာဘလောက်ထိအောင်မြင်ရှိနေပါလဲခင်ဗျာ။ဒီပေါ်ဒီဆက်နေရနေ့ထိပေါ့မတ်လက်ဆက်နေရနေ့ထိကျောင်းဒေတာကောက်တဲ့ဟိုအရဆုံးတဲ့ချောက်ဖက်ကိုရာခိုင်လုံးထိတော့အောင်မြင်မှုရှိပါတယ်။အခုချိန်ထိလည်းပဲဒီ CDM
ပါတချို့ဆိုတော့ပြန်ထက်တဲ့ဌာနတွေနဲ့တယောက်ဆက်နှစ်ယောက်ဆက်အဲ့လိုမျိုးတွေရောရှိပါတယ်။ဒါမှပြန်ပြနေနေဆိုတော့ဘယ်လိုဆက်တော့၆ဆက်၉ရာခိုင်နှုန်းပြီးတော့ရှိပါတယ်။ဟုတ်ကဲ့။ဒီအုတ်ချုပ်ရေးရန်တရားပေါ့နော်လုပ်ငန်းလေပတ်နေတာမျိုးတွေရှိနေပြီလား။အဟုတ်ကဲ့။ဒီအုတ်ချုပ်ရေးရန်တရားတော်တော်များများတော့ဒီမှာဟိုကျွန်တော်မြို့နယ်ခရိုင်ဆိုပြီးတော့ရှိရယ်။ဒီဟိုဝန်
ရခိုင်နှုန်းနဲ့အနေနဲ့ဆိုတော့39ရခိုင်နှုန်းလောက်ပဲရှိပါတယ်ဟုတ်ဒါကြောင့်ဒီမှာနည်းနည်းဒီထရုတ်ပိုင်းမှာကျ CDM ဝင်တဲ့အပိုင်းကအားနည်းမှုရှိရပြီးတော့ခု39ရခိုင်နှုန်းလောက်အကုန်လုံးဟိုလည်းရည်ရဆိုင်ခံရပြီးအလုပ်ရနေရဆောင်လာဘူးပေါ့ဝန်ထမ်းဟုတ်
ဟုတ်ကဲ့ကျွန်တော်တို့ဒီဘက်မှာတရင်နေကြတာကဒီချင်းပြည်နယ်ဘက်ကနေပြီးတော့အိန္ဒိယဘက်ကိုထွက်ပြေးတဲ့လူတော်တော်များများရှိတယ်လို့ကျွန်တော်တို့တရင်နေမှာတွေ့ရတယ်အဲ့ဒီဘက်ကထွက်ပြေးသွားတဲ့လူတွေလည်းပဲကျွန်တော်တို့ဟိုအင်တာဗျူးလုပ်ထားတာတွေပါလေကျွန်တော်တို့ရှိခဲ့တွေ့ရတယ်ပေါ့နော်မတူပီကနေပြီးတော့ရောအဲ့လိုအိန္ဒိယဘက်ကိုထွက်ပြေးတာလို့ပါလို့ရှိပါသေးလား
ဟုတ်ကဲ့ရှိရဲတော့ရာယူလောလောဆယ်ပေါ့သူသမန်းချေဆက်အယောက်90ကျော်တော့ရှိသွားပြီဒါကြောင့်အတိတ်ကတော့မိတက်ရဲပြီးတော့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဝင်တွေပေါ့နော်ဒါသူတို့ကရောင်းတယ်သူက50ကျော်လောက်ရှိတယ်ဟုတ်တယ်မိသားလည်းပေါ့ဒါသူရဲ့တပ်ဖွဲ့နဲ့မိတက်တပ်ဖွဲ့ဝင်တွေပေါ့ဒါပြီးတော့ကျောင်းမဲ့ဝန်ထမ်းတွေလည်းရှိရဲဒါတချို့ဆိုတော့သူဖွဲ့လိုက်လို့ပြီးပြီးတော့ရေရင်တက်ခဲ့အိန္ဒိယရောက်တဲ့အဖွဲ့တွေလည်းရှိတယ်ဟောကျောခတ်မဲလာတော့90ကျော်လောက်ရှိမှာတဲ့ဟုတ
်ဒီ90ကျော်ကျော်ဆိုတာကခုနပြောတဲ့ရဲတပ်ဖွဲ့မိသက်တပ်ဖွဲ့အပြင်တခြားလူတွေပါပါတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ပြီးတော့ဝဲအဖွဲ့မှာပါတဲ့လူတွေပြီးတော့ CDM လို့ပြီးတော့ဘယ်လိုသူတို့အစိုးရဝင်နာရှိရပေါ့တချို့ဆိုတော့အလိုမျိုးမိသားစုလိုက်မော်ဖက်ပြေးသွားရတယ်ဒါတွေနဲ့တိုးဆောင်သွားတာရှိတယ်ဟုတ
်ခုနကပြောတဲ့အားလေးပူရှင်းအောင်လို့ခုနပြောတဲ့အရေးအတွက်အထက်မှာဒီရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့ဝင်အစီအတွက်ကဘယ်လောက်လောက်ရှိမယ်လို့ခန့်မှန်းပါလဲ
။ဟုတ်ကဲ့။ရဲတပ်တပ်ဖွဲ့ရောတော့ဒီတမျိုးလည်းလုံးဆိုရင်တော့လာလည်းဒီမှာရှိရရဲတပ်ဖွဲ့မဆက်လို့ရဒီဟိုမြို့ဒီမတူမြို့မှာရှိရမယ်အကုန်လုံးပေါင်းမယ်ဆိုတော့ဟုတ်တယ်32ရဲမဆက်လို့ဆိုတော့ last minute လည်းရောက်ရှိမယ်။ရဲတပ်ဖွဲ့နေဆိုတော့ဒီမတူညောင်းနေရတယ်။ဒီလောလောဆယ်ဟိုအိန္ဒိယတောက်ပဲအကုန်လုံးသူတို့ရတဲ့တခါတည်းထပ်ပြေးသွားပြီဟုတ်
။မတူပီတမျိုးနေတယ်ကိုပဲခုနရဲတပ်ဖွဲ့ဝင်ရှိတွက်က50ကျော်အိန္ဒိယဘက်ကိုထွက်သွားတာပေါ့
။ဟုတ်ဟုတ်ဟိုလိုင်လန်ပြရတော့သူတို့ပြောတာတော့26ယောက်ရှိတယ်လို့ပြောတယ်အဲ့ဒီရဲတပ်ဖွဲ့ကတိုင်အဲ့ဒီထဲမှာ22ယောက်ဟာကိုဟိုသူတို့ CDM လုတ်သွားတယ်ပေါ့ CDM လုတ်ပြီးတော့အိန္ဒိယကိုတခါတည်းနဲ့သူတို့တင်းဆောင်သွားတယ်ဟုတ်
။အဲ့တော့နောက်ကျန်တဲ့အခြေအတွက်ကရောဘယ်မျိုးတွေရလဲ ဆိုတော့ဒီမျိုးလူသူပေါ်လေမျိုးရဲ့တာမန်လူသူပေါ်လားနေရင်တော့ဆိုရင်နေတူပါဆန္ဒပြပေါ်လေးရှိခဲ့မယ်လက်မောက်ထဲဆန္ဒပြတာလေးရှိမယ်အခုဆိုလည်းပဲပြောကြားဆန္ဒပြတာလို့ခုနကလိုအတန်းလေးဆန္ဒပြတာလို့ဟလာညာဘက်ဒီမှာညာတပိလောက်တာလို့အဲ့ဒါမျိုးတွေရှိတယ်ဆိုတော့မျိုးလူသူရဲ့ဒီဆန္ဒပြပေါ်တွေပေါ်ထောက်ခံမှုကရောဘယ်လိုရှိပါလဲ
အချိန်လေးကဒီကနည်းနည်းရေနောကခက်ချင်နေပေါ့ဒါအသက်ကြီးပိုင်းလို့ဆိုနည်းနည်းအစိုးရလာရရှိရဲ့ဒါတော့အမှန်တိုင်းပေါ့နော်သူတို့ကဟိုသူတို့ဆန္ဒပြပြချင်တော့ဒီတိုင်းပဲနေချင်တာပေါ့ဒါပေမဲ့လူငယ်တွေကတော့တော်တော်များများလူငယ်ဝင်ချင်တာဟိုသူတို့လက်မခံဘူးလက်မခံတော့သူတို့ကရရနေနေတော့သူတို့နေတိုင်းနေပေါ့တော့ဆန္ဒပေါ်ထုတ်လို့ကြပါတယ်ဟုတ်ကဲ့
နောက်ကျွန်တော်သိထားတာတစ်ခုကအခုဒီပြည်တော်စုလွှတ်တော်ကိုစားပြုကော်မတီပေါ့ CRPH ကနေပြီးတော့ကုလသမဂ္ဂအထူးတန်တမန်အဖြစ်ခန့်ထားတဲ့ဒေါက်တာဆာဆာကမတူပီစာတိလို့ကျွန်တော်သိထားပါတယ်အဲ့ဒါဟုတ်ပါလားဟုတ်ပါတယ်ဟုတ်မတူပီလို့လည်းခင်ဗျာလည်းပြည်လို့ဟောစာတိပါဟုတ်ဟုတ်ကဲ့ဆိုတော့ဒေါက်တာဆာဆာနဲ့ပတ်သက်ပြီးတော့ရောဒီမတူပီမှာရှိနေတဲ့လူလူရဲ့အမြင်သဘောထားကဘယ်လိုရှိပ
ယုံကြည်ပါတယ်တက္ကသိုလ်ပေါ်မှာပေါ့နော်ဒီဟိုနိုင်ငံတကာမှာလှုပ်ဆောင်ဖို့ပေါ့ကျအကုန်လုံးမျှော်လင့်ချက်အကုန်လုံးရှိကြပါတယ်ဟုတ်
စစ်ဒေါက်တာဆာဆာကိုဘယ်လိုသူတို့ကနားလည်ထားကြပါတယ်မျှော်လင့်ကြတယ်ယုံကြည်ကြတယ်ဆိုတော့
ဟုတ်ကဲ့ဒီအခုလှုပ်ဆောင်နေတဲ့ပုံမှာသူစွမ်းဆောင်နိုင်တယ်လို့ယုံကြည်ကြပါတယ်ဟုတ်
ဟုတ်ကဲ့ဟုတ်ပြီအဲ့ဒါဆိုဒီမတူပီအပြင်မတူပီအနီးနားပတ်ဝန်းကျင်ဒေသတွေနောက်ချင်းပြည်နယ်ရဲ့တခြားဒေသတွေအခြေအနေကိုရောဘာတွေများသိထားပါလဲ
ဟုတ်ကဲ့လောလောဆယ်ပြောအခြေအနေနည်းနည်းဒီလူကိုကိုရဲ့ချက်ချက်ပုံမှာတော့ကျွန်တော်နည်းနည်းအားနေတာတော့ရှိတယ်တခြားမြို့နယ်တွေနဲ့ဟိုကိုရဲ့ချက်တာနည်းနည်းကျွန်တော်အားနေမှုရှိရဲ့အင်တာနက်လိုင်းလည်းမရတော့ဘူးဆိုတော့ဒါကျွန်တော်တခြားမြို့နယ်တော့အဲ့လိုမျိုးဟိုချက်ချက်တာမရှိဘူးခင်ဗ
ျဆိုတော့လက်ရှိမှာဒီမြို့ပေါ်မှာရဲက CDM လုတ်တဲ့လူတွေပါတယ်ဆိုတော့ရဲအင်အားကရောထပ်ဖြည့်ထားတာရှိပါလား
အဲရဲအင်အားရောထပ်မထပ်ဖြည့်တာတော့ဒီပြေးရသေးဒါပေမဲ့စစ်ပတ်တော့ထပ်ဟိုဘလောဝမြို့မှာဖျက်နေတယ်မနေ့ကတော့စစ်ဟိုစစ်ကားမရှိဘူးနော်မရှိမပြန်ပြီးတော့အင်အားဖြည့်ရတော့ဒီလိုရပါလေဟုတ
်ဟုတ်ကဲ့လက်ရှိမှာဆိုရင်မြို့ပေါ်မှာစစ်တပ်အင်အားချထားတာရေတွေဘယ်လောက်ရှိမယ်လို့ခန့်မှန်းပါလဲ
ဟုတ်တယ်ဟိုတော့အတိအကျမျိုးပေါ်မှာတော့ဟိုတရာတရာတကျော်တော့ရှိနေတယ်လေသူတိုက်ရင်းထဲမှာဘယ်လောက်အားရှိမလဲတိုက်ရင်းဆိုရနေမှာဒီခလာရ140နဲ့ခမာရ340ရှိရပြီးတော့ဟိုဒီမတပီအခြေချပြပြဟာရုံးရှိတယ်ဆိုတော့အဲ့ဒီတက်တန်းမှာတော့အားဘယ်လောက်လောက်ရှိမလဲကျွန်တော်ခန့်မှန်းလို့မရဘူးဒါပေမဲ့ဒီတော့ဘုံဒလာခမာဆောင်မှာပတ်ချထားတာရှိရပြီးတော့ဆေးကိုဝင်ထဲမှာပတ်ချထားတာရှိရဟုတ်တရားတော့ကြော်မယ်ထင်တယ်ဟုတ်ဦးကြီးရတော့
ဟုတ်ကဲ့ခင်ဗျဆိုတော့အခုကအလားပျောက်ကြားဆန္ဒပြပွဲတွေရှိတယ်တက်ရင်ရလည်းပဲတူပြီးချထားတယ်ဆိုတဲ့အခါကျတော့ကိုယ်တိုင်လုံနေသူတယောက်အနေနဲ့ဒီလှုပ်ရှားမှုပေါ့နော်ဒီဆန္ဒပြပွဲတွေဒီလှုပ်ရှားမှုတွေနောက်အလားတောက်ဆူနေတာတွေအောင်မြင်မလားအောင်မြင်မှုရမလားဟလားကိုလူကျင်တာဖြစ်လာမယ်တိုင်းပြည်ပြန်ပြီးတော့အပြောင်းလဲဖြစ်သွားမယ်လို့အဲ့ဒီလိုယုံကြည်ပါသလားမျှော်လင့်ပါသလားခင်ဗျဟ
ုတ်ကဲ့ကျွန်တော်အပြာရခိုင်တော့ပြီးွားယုံကြည်ပါတယ်ဒါပြောဒီမရရတဲ့မျိုးရဲ့တွန်းလာမယ်ဆိုတော့ကျွန်တော်လူချင်းနဲ့ပန်းတိုင်ရောက်မယ်လို့ဟုတ်ပြောလင့်ပါတယ
်ဒီတခြားမျိုးပြန်ပေါ်တော့ကျွန်တော်မျိုးပြန်လို့ပြောတာကတော့ချင်းကတော်မွန်ဒေတာတခုဖြစ်တယ်ဆိုတဲ့အခါကျတော့ဒီမျိုးပြန်ဒေတာတွေမှာဖြစ်နေတဲ့ဟာတွေနဲ့ပတ်သက်လို့တည်နေရနေပါရဲ့လားဘာတွေဖြစ်နေကြလဲဥပမာဆိုကြပါစို့ကျွန်တော်တို့မန္တလေးမှာရန်ကုန်မှာဟလာတခြားမကွေးမုံရွာစသဖြင့်အဲ့လိုနေရာတွေမှာဖြစ်နေတာ ਨੇ ပတ်သက်လို့ရောဟိုတည်နေရပါခင်ဗျဟ
ုတ်ကဲ့ကျောင်းဟိုမန္တလေးရန်ကုန်မှာရှိရတယ်ချင်းနေနေလဲဖုန်းအချိတ်ဆက်တော့ရှိပါရဲ့ဒါသူတို့ဆရာနေတစ်ဆင့်တကားအဲ့လိုမျိုးကြားတယ်ကျောင်းတစ်ခါလေးကြိုက်တော့ရေဒီယိုနဲ့နားထောင်ပြီးတော့ကြားရတာတွေလည်းရှိပါရဲ့ဟုတ်
ရေဒီယိုဆိုတော့ဘယ်လိုသတင်းဌာနတွေကိုနားထောင်တာပါလဲခင်ဗျ
Radio
Gayo, Arima, Gong Gong, Natong Lujabala, Radio Lime Bala, yeah?
Me
by the whole yabba. So, Kuaga internet, Ludu ye, the day a chele, Jani, the diga, the dingy midiga, Blue Niarigani, the day a chele, Jani, the valley.
တော့ဒါဒီမြို့ကတော့ကျွန်တော်မပြီးမြို့ကအဲကျင်းကျင်းလေးလို့ပြောရမှာပေါ့နော်ဒါတရားနဲ့တရားကုန်လုံးပြီးနေရဲ့ဆိုတော့အားကျွန်တော်ဟိုဖုန်းနဲ့ပဲတရားပြီးတရားအလုံးမျိုးတရင်ပြီးရတော့အလုံးမျိုးရှိရပြီးတော့လူချင်းပြီးရချင်းပြောတာအလုံးမျိုးကြီးဒါတိကရှိပါရဲ့ဟုတ်နိုင်ငံတွင်းတခြားဒေသတွေမှာဖြစ်တဲ့နေတဲ့အခြေအနေတွေကိုဒါရေဒီယိုကဒသင့်သိရတာလားဒါမှမဟုတ်ရင်တခြားဒေသတွေကိုဖုန်းဆက
ောဗီဒီယိုနားထောင်ဖြစ်ပါတယ်ဟုတ်ဒီကပုံနဲ့တော့ချင်းနဲ့ဆက်ဆက်ပြီးတော့တို့တို့ WiFi တုံးတဲ့လူတွေရှိတာပေါ့အဲတို့စီမှာဟိုဒီကဒီပါနိုင်ငံရဲ့ချင်းနဲ့ဒီပါမှာဘယ်လိုမျိုးတွင်တွေဆက်နေပြီးဒီကဒီဒီမှာဘယ်လိုမျိုးချင်းနဲ့ရှိရဆိုတော့ဖုန်းနဲ့ပဲတို့အရင်ဖလန်မီးရအဲ့လိုမျိုးရှိပါတယ်ဟုတ
်โอเคပါခင်ဗျာဒီဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ဘေးရန်ဒရက်ကင်းပါစေခင်ဗျာ
အော်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဒါကတော့မတူပီမျိုးရဲ့ဒီလက်ရှိအခြေအနေတွေအကြောင်းကိုအမည်မဖော်လိုတဲ့မျိုးကန်ဆန္ဒပြသူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်မလ23ရက်အင်္ဂါနေ့ညဘက်အတွက် VOA ကတည်ထားတဲ့ဒီမြန်မာနိုင်ငံအဆိုင်ရာအခြေအနေတွေကိုပြန်ပြီးတော့ပြောပြရမယ်ဆိုရင်နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ဘိတ်သာပေးခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ထွက်ဆိုထားတဲ့ဗီဒီယိုကိုအာဏာသိမ်းထားတဲ့အုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမှာဒီကနေ့ပြသခဲ့ပါတယ်။ပရာဟိတာအဖွဲ့ဖြစ်တဲ့ဒေါခင်ဂျီဖောင်ဒေးရှင်းဟာဒေါအောင်ဆန်းစုကြည်မျက်နှာလိုချင်သူတွေအတွက်နေရာကောင်းတစ်ခုဖြစ်တယ်လို့ဦးဖြိုးမင်းသိန်းကဗီဒီယိုထဲမှာပြောဆိုထားပါတယ်။ဒေါခင်ဂျီဖောင်ဒေးရှင်းအတွက်အင်ချမ်းမြေငှားရမ်းမှုကိစ္စတွေသူ့အနေနဲ့ဆောင်ရွက်ပေးခဲ့တယ်လို့ရွှေဒေါ်လာအဝတ်အထည်အစားအသောက်တွေကိုသူကိုယ်တိုင်ဒေါအောင်ဆန်းစုကြည်ကိုပေးခဲ့တယ်လို့လည်းဆိုထားပါတယ်ဒေါအောင်ဆန်းစုကြည်ကိုရေးကိုယ်တာပဲ3-3ပါတီအောင်နိုင်ရင်အတွက်ပဲ3-3ဒေါခင်ဂျီဖောင်ဒေးရှင်းအတွက်ပဲ3-3လိုအပ်တယ်လို့3ပါဆိုပြီးတော့ရွှေနဲ့ဒေါ်လာငွေတွေကိုသူကိုယ်တိုင်ပေးခဲ့တယ်လို့ဦးဖြိုးမင်းသိန်းကပြောဆိုထားပါတယ်နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒီဆန္ဒပြသူတွေဘက်ကအကြမ်းဖက်လို့တက်ကပြစ်ရတာပါလို့ပြောနေပေမဲ့ပြစ်ခတ်ခံရလို့တေဆုံသွားသူတွေထဲမှာဆန္ဒပြသူမဟုတ်တဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်နေပါတယ်ဒီနေ့ပဲမန္တလေးမြို့မှာတပ်တွေပြစ်ခတ်လို့တေဆုံသူ၄ယောက်ထဲကတေဆုံသူ၁ယောက်ဟာအသက်9နှစ်အရွယ်မိန်းကလေးငယ်ဖြစ်ပါတယ်။အိမ်ထဲမှာနေရင်းနဲ့အပြစ်ခံခဲ့ရတာပါ။အခုလိုမျိုးမန္တလေးမှာဒီအပိုင်းပြစ်ခတ်ခံရလို့တေဆုံသူတွေထဲမှာအသက်16နှစ်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေတာပါ။မနေ့တုန်းကလည်းဒီအသက်14နှစ်အရွယ်လူငယ်တစ်ယောက်တေဆုံပါတယ်။မန္တလေးမြို့ရဲ့နန္ဒအိမ်ယာကလူနေအိမ်တွေကိုတနင်္လာနေ့တုန်းကပြစ်ခတ်မှုအတွင်းမှာတနက်ထိမှန်တေဆုံခဲ့တဲ့အဲ့ဒီဆယ်ကျော်တက်ကိုထွန်းထွန်းအောင်ရဲ့အတုပအခမ်းအနားကိုတော့ဒီကနေ့ပဲပြုလုပ်ပါတယ်။အခုလိုမျိုးဆေးရနာတင်ထားသူတွေကနှိမ်နင်းနေပေမဲ့ဆေးရနာရှင်စနစ်ဆန့်ကျင်ရေးစန္ဒပြလှုပ်ရှားမှုတွေကိုလည်းပြည်သူတွေဆက်လုပ်နေပါတယ်။ရန်ကုန်မြို့မှာဆိုရင်မနေ့အာယုံတက်ချိန်မရောက်ခင်တည်းကအာယုံဥတပိတ်ကိုလှုပ်ခဲ့ကြပါတယ်။ရန်ကုန်တိုင်းအတွင်းအတန်တိတ်တပိတ်ကိုနှစ်ဖန်ကစပြီးလှုပ်ဖို့အတွက်ဆော်အုပ်မှုတွေလည်းရှိပါတယ်။တချိန်တည်းမှာပဲ City Mart လိုစိုင်ကြီးတွေအပါအဝင်ဒီစီးပွားရေးလုပ်ငန်းတော်တော်များများကမနေ့ပြန်ပိတ်မယ်လို့အတည်ပြုထုတ်ပြန်ထားကြပါတယ်။အာဏာပိုင်တွေကတော့နောက်ပြန်ပုံမှန်အပြင်ထွက်ကြဖို့အတွက်တခါလုပ်ငန်းတွေလုပ်ကြဖို့အတွက်လိုက်ပြီးတော့អော်နေတယ်လို့ရန်ကုန်မြို့ကံတွေကပြောပြကြပါတယ်မန္တလေးမြို့မှာလည်းဒီကနေ့မနေ့ပိုင်းတည်းကဒီတပိတ်စစ်ကြောင်းတွေမျိုးစုံဒီလမ်းလျှောက်ချီတက်ပြီးတော့ဆန္ဒပြကြပါတယ်တခါမြန်မာနိုင်ငံထဲမှာရှိတဲ့ဒီမြို့တော်တော်များများမှာလည်းပုံစံမျိုးစုံနဲ့တပိတ်စစ်တွေကိုဆင်နွှဲခဲ့ပါတယ်အခုလိုမျိုးလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအပေါ်မှာအင်မတန်ဆိုးရိမ်ပူပန်နေဆိုပြီးတော့တရုတ်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးနှစ်ယောက်တရုတ်နိုင်ငံမှာတွေ့ဆုံဆွေးနွေးမှုအတွင်းမှာပြောကြားခဲ့ကြပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဒီမတ်လ23ရက်အင်္ဂါနေ့ညဘက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုညအစီအစဉ်အတွက်အစီအစဉ်ထုတ်လို့ရင်းမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Twitter, YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေတာပါ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မဆုမြတ်မော်ပါရှင်။
This program has come to